Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ4ရက်စနေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလိုက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုမအီတန့်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ကိုရီးယားကျွမ်းဆွယ်မှာထင်မှားမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲအမေရိကန်သမ္မတဒေါ်လန်ထရမ့်ကိုကန့်သတ်အဆင့်ရှိတဲ့အစင်ခံစားတွေရှင်းလင်းတင်ပြခဲ့ပါတယ်အနာဂတ်နေ့ဖယ်ရှားခံလိုက်ရတဲ့ကက်တာလုံးနီးယားဒေသသမ္မတဟောင်ကာလပ်စ်ပွေဒမွန်ကိုစပိန်တရားရုံးကနိုင်ငံတကာဖမ်းဝရမ်းထုတ်ပြန်လိုက်ပါတယ်ပြန်နိုင်ငံမှာအင်အားပြင်းတိုက်ဖုံးမှုနိုင်ကြောင်းလူ3000ထက်မနည်းသေဆုံးပြီးတော့အပျက်စီးတော်များများရှိခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ပြုတ်ခဲ့ဟိုတန်ငင်းတမန်ရဲ့ဆက်ဆံရေးတွေကတော်တော်ပြောင်းလာပြီအထူးသဖြင့်ဒီ16ချိန်မြောက်တို့ကွန်ကရစ်ပြီးမှတို့ကအဲပျော်ပြောင်းစွာတို့ကတို့ရဲ့ hardware ပေါ့ဗျာအမာခံဖြစ်တဲ့တို့ရဲ့
တရုတ်မြန်မာရေးလှစ်လာခဲ့ခတ်သူဒေါက်တာလှကျော်စိုးပြောသွားတာပါပြည်စုံကုန်သတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့တူ IELTS အင်္ဂလိပ်စာပြည့်စုံမှုအကြောင်းပိုင်းနှင်းနဲ့မြန်မာတခွင်အစီအစဉ်ကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင်
ကိုရီးယားကျွမ်းဆွယ်မှာတင်မာမှုတွေတိုးလာနေတဲ့အချိန်ထဲမှာပဲအမေရိကန်သမ္မတဒေါ်လန်ထရမ့်ဟာ Pacific သမုဒ္ဒရာထဲမှာရှိတဲ့ Hawaii ပြည်နယ်ကိုရောက်ရှိနေပြီးတော့အဲ့မှာရှိတဲ့ American Pacific စစ်ဌာနချုပ်ကသမ္မတဒေါ်လန်ထရမ့်ကိုကန့်သတ်အဆင့်ရှိတဲ့အစီရင်ခံစာကိုရှင်းလင်းတင်ပြခဲ့ပါတယ်။ American သမ္မတဒေါ်လန်ထရမ့်နဲ့သမ္မတကတော် Melania Trump Air Force One လေယာဉ်နဲ့ Hawaii မှာရှိတဲ့ Hickam Leaders Camp ကိုတောက်ကြာနေကရောက်ရှိလာခဲ့ပြီးသမ္မတထရမ့်ဟာအဲ့မှာရှိတဲ့ American Pacific စစ်ဌာနချုပ်က Marine Task Camp ကိုတန်းပြီးတော့တောက်ခဲ့တာဖြစ်ပါတယ်။သမ္မတ Trump နဲ့သမ္မတ Gore တို့ကို Hawaii ရိုးရာဒလီထုံးစံအတိုင်းဘန်ကုန်းတွေဆွတ်ပြီးတော့ကြိုဆိုခဲ့ကြပါတယ်။အဲ့နောက်တော့သမ္မတ Trump နဲ့သမ္မတ Gore တို့ဟာပလဲစိတ်ကန်းကိုတောက်ရောက်ပြီးတော့1942ခုနှစ်ဒီဇင်ဘာ9ရက်နေ့ကဂျပန်ရေတပ်ကတိုက်ခိုက်မှုအတွင်းနှိမ့်မြုပ်သွားခဲ့တဲ့ USS Arizona စစ်သင်္ဘောအထိမ်းအမှတ်နေရာမှာအမတ်တရားဘန်ကွေချခဲ့သလိုအဲ့စစ်သင်္ဘောနှိမ့်မြုပ်ခဲ့တဲ့ရေပေါ်ကနေလဲပန်းတွေကျဲချခဲ့ပါတယ်။ဂျပန်နိုင်ငံက Pacific သမုဒ္ဒရာထဲက American ပိုင်းပလဲစိတ်ကန်းကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့် American ဟာဒုတိယကမ္ဘာစစ်မှာပါဝင်လာခဲ့တာဖြစ်ပါတယ်။သမ္မတ Trump ဟာ Hawaii ကနေတဆင့်အာရှ၅နိုင်ငံဖြစ်တဲ့ဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကို73ရက်ကြာခီးစဉ်ဖြစ်သွားရောက်มาဖြစ်ပြီးတော့ဒါဟာသူ့ရဲ့သမ္မတသက်တမ်းအတွက်မှာအရှည်ဆုံးခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ။
2012ခုနှစ်တုန်းကလီဘီယားနိုင်ငံဘန်ဂါဇီမြို့မှာရှိတဲ့ American ကောက်စစ်ဝင်ရုံးကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတအူးကို American ပြည်အောင်စုမြို့တော်ဝါရှင်တန် DC က American ပြည်အောင်စုတရားရုံးမှာပထမဆုံးအကြိမ်ဖြစ်တောက်ကြနေတော့ကယုံတင်စစ်ဆေးပါတယ်။သူ့ကိုကြာသပတေးနေ့ကြားနာခွင့်မတိုင်ခင်အထိထိမ့်သိမ်းထားဖို့အမိန့်ပေးထားခဲ့ရတယ်ဖြစ်ပါတယ်။လီဘီယားနိုင်ငံသားမူစတာဖာအယ်လီမန်ကိုအမေရိကန်အစိုးရပိုင်အဆောက်အုံကိုတိုက်ခိုက်စဉ်တစုံတစ်ယောက်ကိုတတ်မှုနဲ့လူသေစေတဲ့အကြမ်းဖက်မှုအတွက်လက်နက်ပံ့ပိုးပေးမှုလိုနဲ့တရားစွဲဆိုထားပါတယ်။2012ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းက IS တို့ကဘန်ဂါဇီမြို့အမေရိကန်တန်ယုံဝင်းအတွင်းမှာအမေရိကန်သံအမတ်ကြီးခရစ်စတိုဖာစတီဗင်စ်နဲ့တခြားအမေရိကန်နိုင်ငံသား3ယောက်ကိုတတ်ခဲ့ပါတယ်။အယ်လီမန်ကိုဖမ်းမိတဲ့အကြောင်းပြီးခဲ့တဲ့ပတ်တုန်းကဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့တခြားအမေရိကန်အကြီးအကဲတာဝန်ရှိသူတွေကကောင်စစ်ဝင်ရုံးမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အန်ဒီရဲ့ရှေ့သားနဲ့လုံခြုံရေးတိုးမြှင့်ဖို့တတိပေးဖို့ပြက်ကွက်ခဲ့သလားဆိုရတဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့လွတ်တော်ကြားနာပွဲများစွာကိုကာလရှည်ကြာကျင်းပခဲ့ကြပါတယ်။အဲ့ဒီလွတ်တော်ကြားနာပွဲတွေနဲ့ Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပေမဲ့ Clinton နဲ့နိုင်ငံခြားရေးဌာနတို့အနေနဲ့ဘန်ဂါစီအကြမ်းဖက်တိုက်ခိုက်မှုတွေကိုတမင်လစ်လူရှုခဲ့တာဒါမှမဟုတ်အမှားယွင်းလုပ်ခဲ့တာမျိုးဆရာတွေအတွက်တက်တည်ထောက်ထားကိုတော့မတွေ့ကြပါဘူး။
2016 American သမ္မတရွေးကောက်ပွဲမတိုင်ခင် Democrat Party ရဲ့ Party တွင်းသမ္မတလောင်ရွေးချယ်တဲ့ပနားမရွေးကောက်ပွဲတွေမှာ Hillary Clinton ရဲ့ရွေးကောက်ပွဲအောင်နိုင်အဖွဲ့ကပြိုင်ပွဲ Bernie Sanders အပေါ်အနိုင်ရဖို့အတွက်မတရားလုဆောင်ခဲ့တယ်လို့နိုင်ငံလုံးဆိုင်ရာ Democratic Party Committee DNC ဥက္ကဋ္ဌဟောင်း Donald Brazil ကဖော်ပြလိုက်တဲ့အတွက်ထင်ရှားတဲ့ Democrat Party ဝင်တွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မကြာခင်မှာထုတ်ဝေတော့မဲ့ Donald Brazil ရဲ့စာအုပ်ထဲကကောင်းနှုတ်ဖော်ပြချက်မှာတော့Hillary Clinton ဟာပါတီရဲ့ရွေးကောက်တင်မြှောက်မှုကိုမရရှိခင်မှာနိုင်ငံလုံးဆိုင်ရာ Democratic Party Committee ကိုသူမကငွေကြေးထောက်ပံ့ပြီးတော့အပြန်အလှန်အနေနဲ့ DNC ရဲ့လုပ်ငန်းတွေကိုလှုပ်ဖို့လုပ်ပိုင်ခွင့်အာဏာကိုပေးဖို့သဘောတူခဲ့တာဖြစ်ပါတယ်။ ပုံမှန်အဖြစ်တော့ခိုးစလဲလောင်းတယောက်အနေနဲ့ပါတီကနေသူ့ကိုတရားဝင်ရွေးချယ်တင်မြောက်တာမခံရမချင်းအဲ့ဒီလူရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့အနေနဲ့လည်းပါတီရဲ့ရန်ရာကိုထိန်းချုပ်ဖို့စူးစမ်းလို့မရှိပါဘူးဘရာဇီးလ်ရဲ့အဆိုအရတော့ကလင်တန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဟာသူ့ကိုတရားဝင်ရွေးချယ်တင်မြောက်တာကိုလက်မခံခင်တစ်နှစ်လောက်အလိုကလေးက DNC ရဲ့လုပ်ငန်းတွေကိုထိန်းချုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီလိုလှုပ်တာဟာတရားမဝင်လှုပ်တာတော့မဟုတ်ကြောင်းဒါပေမဲ့ကျင့်ဝတ်နဲ့မညီတဲ့ပုံပေါက်ခဲ့တယ်လို့တော့သူမကပြောပါတယ်အခုလိုထုတ်ပြန်လိုက်တဲ့ပုံမှာဒီမိုကရက်ပါတီတဲကထင်ရှားတဲ့လွတ်တော်အမတ်တွေကလည်းအလင်းမြန်ဝေဖန်လိုက်ကြပြီးတော့အထက်လွတ်တော်အမတ် Elizabeth Warren ကလည်း DNC အနေနဲ့ Bernie Sanders အပေါ်မတရားလှုပ်ဆောင်လိုက်တယ်လို့မြင်သလားဆိုပြီး CNN သတင်းဌာနကမေးတဲ့အခါမှာအဲ့လိုပဲမြင်ကြောင်းပြောကြခဲ့ပါတယ်ခင်ဗျာ
မင်းကပြောင်စု Las Vegas မြို့မှာပြီးခဲ့တဲ့လတုန်းကပြုလုပ်ခဲ့တဲ့ဂီတဖျော်ဖြေပွဲအတွင်းလူ58ယောက်ကိုတနက်နေ့ပြစ်တက်ခဲ့တဲ့သူဟာပြီးခဲ့တဲ့နှစ်နှစ်အတွင်းငွေအမြောက်အများကိုဆုံးရှုံးခဲ့တယ်လို့ Las Vegas မြို့ရဲမှူးကြီးကပြောလိုက်ပါတယ်။တနက်သမား Stephen Paddock အနေနဲ့ဘာကြောင့်အဲ့ဒီလိုလူအမြောက်အများကိုတနက်နေ့ပြစ်တက်ခဲ့ရသလဲဆိုတဲ့နေရာမှာငွေတွေအမြောက်အများဆုံးရှုံးခဲ့ရတဲ့အချက်ကအဓိကကျတဲ့အချက်ဖြစ်နိုင်တယ်လို့ Clark ခရိုင်ရဲ့အရာရှိ Joe Lombardo က Las Vegas Class ရုပ်သံလိုင်းကိုပြောပြခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့ပြီးခဲ့တဲ့တူဘာလာတရနေ့က Las Vegas မြို့မှာလုပ်ခဲ့တဲ့ American ကျေးလက်ဂီတဖျော်ဖြေပွဲကို Mr. Paddock ကဘာကြောင့်အထက်မြင့်ဟိုတယ်အခန်းပေါ်ကနေပြစ်ခဲ့တယ်လဲဆိုတာကိုတော့မဆုံးဖြတ်နိုင်သေးပဲဖြစ်နေပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24 kHz 12.39 ကလိုက်ဒိုမီတာ 25 kHz 11.96 ကလိုက်ဒိုမီတာ 32 kHz 932ကလိုက်ဒိုမီတာ 57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ 190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ကနေစနေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။1989ခုနှစ်ကအီရန်နိုင်ငံမှာရှိတဲ့အမေရိကန်တန်ရုံးကိုဝင်ရောက်စီးနင်းပြီးတရားခံတွေကိုဖမ်းဆီးခဲ့တဲ့အထိမ်းအမှတ်နှစ်ပတ်လည်နေ့ကိုအီရန်နိုင်ငံမှာဒီကနေ့ကျင်းပခဲ့ပြီးတော့ဒီနှစ်ပတ်လည်နေ့အစိပ်ပိုင်းတရအဖြစ်နဲ့မြေပြင်ကနေမြေပြင်ပစ်ဒုံးကြီးတွေကိုအီရန်နိုင်ငံကပြသခဲ့ပါတယ်။အီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်ဟာမရေမယာဖြစ်လာနေတဲ့အချိန်မှာအီရန်ဘက်ကအခုလိုပြသလိုက်တာဖြစ်ပါတယ်။အီရန်မြို့လည်ကအရင်အမေရိကန်တန်ရုံးတည်ရှိခဲ့တဲ့နေရာမှာလူတွေထောင်ထဲချီစုဝေးခဲ့ပြီးတော့အဲ့ဒီမှာမိုင်1200လောက်ပြန်တန်းနိုင်တယ်လို့ယူဆရတဲ့ဆက်ဂျိုးဒုံးကြီးကိုအီရန်ဘက်ကပြသခဲ့တာဖြစ်ပါတယ်။ဒါဟာအီရန်နိုင်ငံဘက်ကလူထုစုဝေးပွဲအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒုံးကြီးကိုပြသတာလည်းဖြစ်ပါတယ်။1989ခုနှစ်ကအမေရိကန်ကထောက်ခံတဲ့ရှားပြင်ကိုဖျောက်ချခဲ့တဲ့ Islamic Tolerance ပြီးတဲ့နောက်အီရန်နိုင်ငံကကျောင်းသားယာပေါင်းများစွာကအမေရိကန်တန်ရုံးကိုဝင်ရောက်စီးနင်းပြီးအမေရိကန်တရားခံ52ယောက်ကိုရပ်ပေါင်း400ကျော်ဖမ်းဆီးခဲ့တာပါ။ဒီနှစ်ပတ်လည်းလူထုစုဝေးမှုအတွင်းမှာအမေရိကန်ကြာဆုံးပါစေ၊ Israel ကြာဆုံးပါစေဆိုပြီးကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်။ဒါပြင်အီရန်နိုင်ငံကတခြားမျိုးတွေမှာလည်းအလားတူနှစ်ပတ်လည်းအခမ်းအနားတွေကျင်းပခဲ့တာကိုအီရန်နိုင်ငံမှရုပ်သံတွေကပြသခဲ့ပါတယ်။အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကထပ်ပြီးတရားဝင်အသိအမှတ်ပြုဖို့ညှင်းဆိုတာနဲ့အီရန်တိုက်ချင်းပြစ်ဒုံးကြီးအစည်းအဝေးပေါ်အမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုတွေမကြခင်ကပဲထပ်မှန်ပြီးတော့ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
Euphrates တောင်ကြားနယ်စပ်တစ်ဖက်တစ်ချက်စီကနေတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တဲ့အတွက်အီရန်နဲ့ Syria နယ်စပ်မှာ IS သွေးကြွတွေခြေကုပ်ယူထားတဲ့အဓိကမြို့နှစ်ခုက IS အဖွဲ့တွေကိုတောက်ကြနေကဖယ်ရှားနိုင်ခဲ့ပါတယ် Syria နိုင်ငံ Deir ez-Zor နဲ့အီရန်နိုင်ငံ Al-Qaim ကိုဆက်တိုက်တိုက်ခိုက်မှုကြောင့်စီးရီးယားနဲ့အီရတ်မျိုးပြမှာခြေကုပ်ယူထားတဲ့နေရာတွေကိုဂျီဟတ်တို့ဆုံးရှုံးကြရပြီးတော့နေဆက်တလျှောက်ကွက်တီကွက်ကြပိုင်တဲ့အနေငယ်ကိုပဲထိန်းချုပ်နိုင်တော့တာပါ DIA အစိုးကိုဆုံးရှုံးရတာဟာ IS တို့ရဲ့ရုံးချုပ်ဆုံးရှုံးသွားသလိုဖြစ်သလိုအကြမ်းဖက်လို့ရက်တွေကိုတိုက်ရိုက်ညွှန်ကြားဖို့လည်းခက်ခဲသွားတယ်လို့ CBS စစ်တပ်ကပြောပါတယ် IS တို့ထိန်းချုပ်မှုအောက်မှာ၃နှစ်ကြာရှိနေခဲ့တဲ့ DIA အစိုးကိုစီးရီးယားတပ်ဖွဲ့တွေကစက်တင်ဘာလမှာစတင်တိုက်ခတ်ခဲ့ပါတယ်။ထွက်ပြေးသွားတဲ့ဂျီဟတ်တွေခြံထားခဲ့နိုင်တဲ့မိုင်းနဲ့တခြားပေါက်ကွဲပစ္စည်းတွေကိုစီးရီးယားတပ်ဖွဲ့ရဲ့အင်ဂျင်နီယာအဖွဲ့ကလက်တလုံးမှာရှာဖွေနေဆဲဖြစ်ပါတယ်။နေဆက်ဖြတ်ကျော်တဲ့နေရာကိုသိမ်းပိုက်ပြီးတဲ့နောက်တပ်တွေကအီရန်နိုင်ငံဘတ်ချန်က Al-Qaim ကိုသိမ်းယူနိုင်ပါတယ်။စံချိန်တင်နောက်တဲ့အချိန်နဲ့ Al-Qaim ကိုသိမ်းယူနိုင်တဲ့သိမ်းယူနိုင်ခဲ့တယ်လို့အီရန်ဝန်ကြီးချုပ် Haider Abadi ကတပ်ဖွဲ့တွေကိုချီးကျူးပြောဆိုခဲ့ပါတယ်။
မေရိကန်အစိုးရကရာသီဥတုပြောင်းလဲမှုဆိုင်ရာစီးခံစားတံဆောင်ကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီအစင်ခံစားမှာတော့ကမ္ဘာကြီးပြုံးလွှဲမှုဟာလူတွေကြောင့်ဖြစ်တာကလည်းပြီးတခြားပို့ပြီးပြည်ပြင်းနဲ့နောက်ထပ်ရှင်းပြစရာအကြောင်းမရှိဘူးလို့ပြောလိုက်ပါတယ်။လင်းနေချိန်ထုတ်ဝေတဲ့နိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ဆန်းစစ်တဲ့ရာသီဥတုဆိုင်ရာဆန်းစစ်ချက်အရရာသီဥတုပြောင်းလဲမှုတစ်ခုလုံးနှီးပါးဟာလူတွေကြောင့်ဖြစ်လာရတာလို့ပြောထားပါတယ်။ဒါ့အပြင်တက်ဂရက်2100ခုနှစ်မှာတော့ပင်လယ်ရေမျက်နှာပြင်ဟာ1မီတာခွဲတက်လာနိုင်ပွဲရှိတယ်လို့အဲ့ဒီအစင်ခန်းစာမှာသတိပေးထားပါတယ်1900ခုနှစ်ကစတင်ပြီးတော့ကမ္ဘာလုံးဆိုင်ရာအပူချိန်1ဒီဂရီစင်တီဂရိတ်တက်လာတာကြောင့်အမေရိကန်နိုင်ငံတော်ဝန်ဖြစ်ပျက်ခဲ့တဲ့ထိခိုက်ပျက်စီးမှုတချို့ကိုလည်းဒီအစင်ခန်းစာမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုဟာအပူချိန်မြင့်တက်လာတာမိုးရေချိန်မြင့်တက်လာတာနဲ့တော်မီလောင်ကျွမ်းမှုမြင့်တက်လာတာတွေကိုရင်ဆိုင်နေရပြီဖြစ်တယ်လို့လည်းဒီအစင်ခန်းစာမှာဆိုပါတယ်ဒါ့အပြင်အမေရိကန်နိုင်ငံတော်ဝန်ကန်ယူရန်ဒေတာကမြို့25မြို့ကျော်လောက်ဟာလဲရေလွှမ်းမိုးတဲ့ဒဏ်တွေကိုရင်ဆိုင်နေရတယ်လို့ဖော်ပြထားပြီးအခုလိုရာသီဥတုအပြောင်းလဲမျိုးတွေတမိုင်းမှာဘယ်တော့မှမရှိခဲ့ဘူးလို့လည်းဆိုပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲမှုနှုန်းဟာလာမယ့်ဆယ်စုနှစ်တွေအတွင်းထုတ်လုပ်မဲ့ဒီကမ္ဘာလုံးဆိုင်ရာဖန်လွန်ရေးတန်းခွေထုတ်လုပ်မှုပမာဏအပေါ်မှာမူတည်သွားမှာဖြစ်တယ်ဆိုတာကိုလုံးဝယုံကြည်ကြောင်းဒီအစီရင်ခံစာကပြောထားပါတယ်။ဒီအစီရင်ခံစာကရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လက်ရှိအမေရိကန်အစိုးရနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းအကြီးအကဲတို့ရဲ့ရည်တည်ချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။
အင်အားပြင်းထိုင်ဖုန်းဒန်ရေးမုန်တိုင်းကြောင့်စနေနေ့မနက်ပိုင်းတုန်းကဗီယက်နမ်နိုင်ငံမှာမြေပြူပြီးလူ3ယောက်သေဆုံးကအပျက်စီးများပြားလဲတွေ့ရပါတယ်။တိုင်ဖုန်းဒန်ရေးကြောင့်ဗီယက်နမ်တောင်ပိုင်းနဲ့အလဲပိုင်းတွင်အထူးသဖြင့်ဖူယန်းနဲ့ခန့်ဟွာပြည်နယ်တွေမှာလေပြင်းပြီးတော့မိုးတီထန်စွာရွာသွန်းခဲ့ပါတယ်။ဒန်ရေးဟာပြင်းဟအဆင့်နှင့်ရှိပြီးတော့ပြီးခဲ့တဲ့16နှစ်အတွင်းအင်အားအပြင်းဆုံးလည်းဖြစ်ကြောင်းအမေရိကန်ဆူဇန်လီလာယေးအမေရိကန်အာဂါသာဆူဇန်လေးလာရေး NASA ကပြောပါရယ်လေပြင်းကြောင့်ခေါမိုးတွေလန်းတာတစ်ပင်တွေအမြင့်ကကျွတ်သွားပြီးတော့လမ်းတွေပိတ်နေတာတွေနဲ့ရေကြီးနေတဲ့ဗီဒီယိုဖိုင်တွေကိုဗီယက်နမ်ရုပ်သံတွေမှာပြသနေကြပါရယ်နိုမလာ၈ရက်ကနေ၁၀ရက်ထိအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မဲ့ APEC ထိပ်သီးညီလာခံကျင်းပမဲ့အလဲပိုင်းဒေသကဒန်နိုင်မြို့မှာမိုးသီးနှံစွာရွာသွန်းမှုတွေနဲ့ကြုံနေရပါရယ
်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မိုင်းအသင်းစင်တို့ပြောပြပေးကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာပြည်ကရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံအတွက်အပြုသဘောဆောင်တဲ့အထောက်အကူတွေပေးပြီးပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းပါတယ်။အခုလိုရခိုင်အရေးကုလအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့မြန်မာနိုင်ငံအကြက်တဲတွေနဲ့ရင်ဆိုင်နေရခြင်းတရုတ်အစိုးရရဲ့ရည်တည်ချက်သဘောထားအပေါ်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာအတိုင်းဝိုင်းကပါစိတ်ရှည်တည်ခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့ယာယီအကြီးအကဲကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကြတာပရင်းနေ့ကပန်ကြားလိုက်ပါတယ်မြန်မာအစိုးရဘက်ရဲ့ကြိုးပမ်းမှုတွေရဲ့ရလဒ်အဖြစ်ရခိုင်ပြည်နယ်ရဲ့အခြေအနေဟာလည်းတည်ငြိမ်တဲ့ဘက်ကိုဦးတည်ရွေးလျားနေတယ်လို့တရုတ်တန်အဖွဲ့ယာယီအကြီးအကဲကကုလလုံခြုံရေးကောင်စီမှပြောဆိုခဲ့တာပါအခုလိုမျိုးရခိုင်အရေးကြောင့်ကုလအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့မြန်မာနိုင်ငံအကြက်တဲနဲ့ရင်ဆိုင်နေရတဲ့အချိန်တရုတ်ဆိုရဘက်ကနေအရင်ကလိုကာကွယ်တုံ့ပြန်ပြောဆိုတာမျိုးမဟုတ်ဘဲရှားဝင်ပြီးတော့မြန်မာအစိုးရအတွက်မြစ်တာရက်ခံပန်ကြားတဲ့သဘောမျိုးတန်တမာရေးအခင်းအကျင်းပုံစံပြောင်းလဲလာတာကိုမြင်တွေ့ရတယ်လို့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေလာကဲခတ်သူဒေါက်တာလှကျော်စောက VOA မြန်မာပိုင်းကိုပြောပါတယ
်တရုတ်ကဟိုတန်ငင်းတမန်ငယ်ဆက်ဆံရေးတွေကတော်တော်ပြောင်းလာပြီအထူးသဖြင့်ဒီ16ချိန်မြောက်တို့ကွန်ကရစ်ပြီးမှတို့ကအဲပျော့ပြောင်းစွာတို့ရဲ့ hardware ပေါ့ဗျာအမာခံဖြစ်တဲ့စစ်တပ်ကိုတကယ်ကိုခိုင်ခိုင်မာမာကောင်းမွန်အောင်တိဆောက်ထားပေမဲ့တို့သုံးတဲ့အခါမှာတို့က power အပြော့ကိုပဲသုံးပါတယ်အဲ့ power အပြော့ကိုပဲသုံးပြတင်တယ်ဆိုပြီးပြောဆိုထားတာဒီအဲ့ဒါတို့ရဲ့တန်ငင်းတမန်ငယ်အစ်စ်လိုပဲကျွန်မတို့သဘောထားတယ်တိရုပ်ကအခုမှဗမာပြည်ဘက်ကရက်တီကြီးပြောတာမဟုတ်ဘူးနဝတာတို့နာဖာတို့ကာလတုန်းကလည်းသူလိုပဲဗမာပြည်ဘက်ကရက်တီကြီးပြောဆိုတယ်သူ့ရဲ့အဓိကမူကတော့ဒါပြည်တွင်းရေးမှာဘာမှဝင်ရောက်ပြီးဆက်ဆက်ပြောဆိုကြရမလို့ဘူးလို့တွက်ပုံရတယ်ဒါပေမဲ့အခုနောက်တစ်ချက်ကတော့ဒီတစ်ခေါက်မှာအဲ့လိုပြင်းပြင်းထန်ထန်မပြောဘဲနဲ့ပြုတ်ပြုတ်ပြောင်းပြောင်းပြောတာသာဖြစ်ပါတယ်ကျမကြည့်တာတော့သူတို့အခြေခံမပြောင်းဘူးအဲနီးနာအရာသာပျော့ပြောင်းစွာပြောဆိုတာလို့ကျမပြောထားပါတယ
်မြန်မာနိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အခုလိုမျိုးတရုတ်ဆိုးရဘက်ကမြန်မာနိုင်ငံအပေါ်ရက်တီကာကွယ်နေတာတွေဟာမြန်မာနိုင်ငံအပေါ်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုပိုပြီးရှိလာနိုင်တဲ့အတွက်ကုလသမဂ္ဂအပါအဝင်အမေရိကန်ဗြိတိန်နဲ့အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်မှာအပြုသဘောချဉ်းကပ်သင့်ပြီးဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုမသုံးသင့်ဘူးလို့ဝေဖန်ပြောဆိုလိုက်ပါတယ်
ကုလသမဂ္ဂရော အမေရိကန်ပြည်တော်စုဥရောပသမဂ္ဂကိုပေါ့ဒီမြန်မာပြည်မှာလက်ရှိကြုံတွေ့နေတဲ့ရခိုင်ချက်တဲနဲ့ပတ်သက်ပြီးတော့ချင်းကဆောင်ရွက်တဲ့နေရာမှာတင်းတင်းကြပ်ကြပ်ရေးရဆောင်ရွက်မဲ့ပုံစံမျိုးချက်ပေါ့လေဟိုချက်ချက်ပြန့်ပြန့်နဲ့ဖြစ်ဖြစ်ရောက်ရောက်ဖြစ်တွေ့ဆက်ဆံတဲ့ပုံစံမျိုးကိုရွေးချယ်တဲ့နယ်လို့အမြင်တယ်အဆိုလိုချင်တဲ့သဘောကအစိုးရနဲ့လည်းပဲဒီတက်ပို့ပြီးတော့ချက်ချက်ပြန့်ပြန့်ဖြစ်ဖြစ်ရောက်ရောက်ဖြစ်တွေ့ဆက်ဆံမှုလိုအပ်တယ်နောက်သမ္မတနယ်လည်းပဲဒီတက်ပို့ပြီးတော့ဖြစ်ဖြစ်ရောက်ရောက်ချက်ပြန့်ပြန့်ဖြစ်တွေ့ဆက်ဆံမှုလိုအပ်တယ်လို့မြင်တယ်အဲ့ဒီလိုဗျူဟာမျိုးကိုမရွေးချယ်နိုင်ဘူးဆိုရင်เนาะကျွန်တော်တို့နိုင်ငံအပေါ်မှာเนาะတရုတ်ပြည်သူတမန်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုဟာရင့်တက်လာနိုင်တယ်။ဆောက်ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့အစိုးရအနေနဲ့လည်းပဲတရုတ်ပြည်သူတမန်နိုင်ငံရုရှားဖက်ဒရေးရှင်းတို့အပေါ်မှာပို့ပြီးတော့ဖိခိုလာရနိုင်တဲ့အခြေအနေမျိုးရှိတယ်လို့မြင်တယ်။အဲ့ဒီအခါကျတော့အမေရိကန်ပါဝင်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေအနေနဲ့အမျှော်မြင်ရှိရှိပါပါနဲ့နဲ့အချင်းကပ်ပြီးတော့အဖြေရှာနိုင်မှုအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
တရုတ်နိုင်ငံအနေနဲ့သူတို့ရင်ဆိုင်တွေ့ကြုံဖြေရှင်းခဲ့ရတဲ့အတွေ့အကြုံပေါ်မူတည်ပြီးရက်တီပြောကြားခဲ့တယ်လို့ဒေါက်တာလှကျော်စောကဆိုပါတယ်
။တရုတ်ကဒီလိုရှိရဲဗျာ။သူ့နိုင်ငံမှာလည်းသူကဒီလိုပြဿနာမျိုးတွေကြုံထားရတာရှိတယ်လေ။လူမျိုးစုအရေးပဲဖြစ်ဖြစ်အဲလူအခွင့်အရေးကိစ္စတွေပဲဖြစ်ဖြစ်သူ့ကိုဒီအနောက်တိုင်းနိုင်ငံတွေကဒီလိုပဲအချိန်ချင်းဆွဆွဲတာတွေလုပ်ခဲ့တာတွေရှိတယ်လေ။အဲတုန်းကလည်းသူဒီလိုပဲရက်ခံခဲ့တာပဲ။ဥမာစင်ကြအရေးခင်းဆိုတာနော်ဝီကလူမျိုးတွေရဲ့ဒီအစွန်းရောက်မွတ်စလင်တွေရဲ့တိုက်ခိုက်မှုကိုခံခဲ့ရတော့ကလည်းဒါအစွန်းရောက်ဝါဒလို့သဘောမထားဘဲနဲ့အနောက်တိုင်းကတအားဖိအားပေးတာတွေပါတယ်ရှိခဲ့ဘူးတလေအဲ့တော့ဒီအခြေခံဒီပေါ်မှာသူကကိုကျင်းစာလာလဲပါတာဖြစ်တယ်နောက်တစ်ခုကလည်းတရုတ်ကဒီလိုကြည့်ရကြအခုဗမာပြည်ရဲ့အရေးခင်းကပထဝီနိုင်ငံရေးအရာသူတို့ကိုဥတီလာတာသူတို့ကိုပြစ်မှတ်ထားလာတာလို့တွေ့တယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့တရုတ်ရဲ့ကိုလာမစီမံကိန်းကဒီရခိုင်မှာတော်တော်ဖြတ်မှဖြစ်တာပေါ့နော်အဲကြောက်ဖြူရည်နဲ့စိတ်ကမ်းမှုဘာလို့ကလည်းအဲ့မှာလုံမှဖြစ်တဲ့ခါကျတော့ဒါကိုရည်ရွယ်ပြီးတော့ဒါအနောက်တိုင်းကလှုပ်လာတဲ့လက်ချက်လို့သူတို့ကလည်းသဘောထားတယ်ဟာတကယ်မလို့တရုတ်ပြည်ကကမမမမရပြောနေတာဖြစ်ပါတယ
်အခုချိန်မှာတော့မြန်မာအစိုးရနဲ့တော့မြန်မာဘက်ကဒုက္ခသည်တွေကိုတိမ့်နေချီလက်ခံဆောင်ရှောက်ပေးနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြာဒုက္ခသည်ပြည်ထနာကိုညှိနှိုင်းဖြေရှင်းအဖြေရှာဖို့စ조사နေကြချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စိတ်ရှိရှိထားပြီးတော့မြန်မာနိုင်ငံအတွက်အပြုသဘောဆောင်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအထောက်အကူတွေပေးပြီးတော့ပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတရုတ်တန်အဖွဲ့ယာယီအကြီးအကဲဘက်ကပန်ကြားခဲ့ကြောင်းတရုတ်အစိုးရပိုင်းစင်ဝါသတင်းမှာဖော်ပြပါရှိပါတယ်ရှင်
မဆူမဆူစီတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ IELTS အင်္ဂလိပ်စာဖြည့်ဆွမှုအကြောင်းအပိုင်းနှစ်ကိုနားဆင်ကြရပါမယ်ပြည်ထောင်နိုင်ငံတက္ကသိုလ်တွေအမေရိကန်ပြည်ထောင်စုကကျောင်းပေါင်း 3,000 ပြင်တခြားနိုင်ငံတကာအဆင့်မြင့်အဆင့်မြင့်ပညာသင်ကျောင်းတွေမှာကျောင်းသွားတက်ကြမဲ့သူတွေအတွက်ဖြည့်ဆွရမယ် IELTS စာမျိုးပွဲဆိုတာဘာပါလဲစာမျိုးပွဲဖြည့်ဆွဖို့ဘာတွေလိုအပ်တယ်လဲဆိုတာကိုတင်ပြပေးပါမယ်ဒီဓမ္မမှာဒီတစ်ပတ်မှာတော့အပိုင်းနဲ့အနေနဲ့နားဆင်ကြရပါမယ်။မအီတန့်စင်နဲ့ကိုအောင်ကိုဇော်တို့တင်ပြပေးထားပါရရှင
်။မင်္ဂလာပါ။
American ပြည်ထောင်စု၊ England, Australia နဲ့ Canada စတဲ့အင်္ဂလိပ်စကားပြောနိုင်ငံတွေကတက္ကသိုလ်တွေမှာပညာသင်ကြားဖို့အတွက်လိုအပ်တဲ့အင်္ဂလိပ်စာအရေးချင်းစစ်ဆာမေးပွဲ IELTS အကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်။
IELTS listening ဖြည့်ဆိုတဲ့နေရာမှာညွှန်ကြားချက် instruction တွေကိုအသေးစားဖတ်တင်ပါတယ် recording အသံဖွင့်ပြတာကတခုကိုတစ်ခါပဲကြားရမှာဖြစ်တဲ့အတွက်အဖြေတခုကိုမရလိုက်ဘူးမကြားလိုက်ဘူးဆိုရင်အဲ့ဒါကိုတွေးပြီးစိတ်မပူပါနဲ့နောက်လာမယ့်အဖြေတွေကိုအာရုံစိုက်ပ
ါကျွန်တော်ကအောင်ကိုစော်ပါစစ်တွေရ Everest English စာသင်တန်းကျောင်းဝဆရာဖြစ်ပါတယ် Washington DC မှာရှိတဲ့ AU လို့ခေါ်တဲ့ American University မှာအင်္ဂလိပ်စာသင်ကြားရေးနဲ့မဟာဝိဇ္ဇာပွဲယူခဲ့တာဖြစ်ပါတယ
်ကျမဤသက်စမှာVirginia ပြည်နယ်က Randolph College ကနေပြီးတော့ Communication Studies ဆက်သွယ်ရေးသတင်းနည်းပညာဘာသာရပ်နဲ့ဝိစာပွဲယူထားတာပါဒီ season ကိုအခုညတင်ဆက်ပေးမှာပါဒီပိုင်းမှာတော့ IELTS ဆောင်ပွဲမှာပါတဲ့ speaking အပြောစွမ်းရည်နဲ့ listening နားထောင်စွမ်းရည်စစ်ဆေးတဲ့အပိုင်းတွေအကြောင်းနဲ့ဆောင်ရွက်ရှောင်ရွက်တွေကိုပြောပြပါမယ
် speaking test အပြောစွမ်းရည်စစ်ဆေးတာကတော့ဆောင်ပွဲဖြေတဲ့သူနဲ့ interview မိတဲ့သူတစ်ယောက်ကိုမျက်နှာချင်းဆိုင်စကားပြောရတာဖြစ်ပါတယ်speaking ကတော့ကျွန်တော်တို့ပထမအပတ်မှာပြောခဲ့တဲ့အတိုင်း15မိနစ်လောက်ကြာပါတယ်ဒီ speaking test မှာအပိုင်း3ပိုင်းပါဝင်ပါတယ
်ပထမပိုင်းကတော့4မိနစ်5မိနစ်လောက်ကြာပါတယ်ပထမပိုင်းမှာအဓိကမိတ်ဆက်တာဖြစ်ပြီးတော့ဖြည့်ဆူသူရဲ့မိသားစုအကြောင်းအိမ်အကြောင်းအလုပ်ကိုင်ဝါသနာပညာရေးအားလက်ချင်းကိုဘယ်လိုသုံးသလဲစတဲ့ရေပူရအကြောင်းအရာတွေကတစ်ခုခုကိုမေးလေးရှိပါတယ
်ဒုတိယပိုင်းကတော့3မိနစ်4မိနစ်လောက်ထိကြာရပါတယ်ဒီပိုင်းကတော့ဖြည့်ဆူသူကပြောရမယ့်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မိခုနေပါတဲ့ ကတ်တစ်ခုကိုရပါတယ်ဒီအပိုင်းမှာတော့တယောက်တည်းပြောရတဲ့မိုနိုလော့ဂ်ဖြစ်ပါတယ်ဖြေဆိုသူဟာစကားမပြောခင်ပြင်ဆင်ဖို့အချိန်10မိနစ်လောက်ရပြီးတော့ notes မဆုချရေးဖို့အတွက်ရေးစရာစာရွက်နဲ့ဘောပင်ရပါတယ်ဖြေဆိုသူဟာကတ်ထဲမှာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့2မိနစ်လောက်ဇက်တိုက်ပြောရတာဖြစ်ပါတယ
်အပိုင်း3ကတော့အပြောစွမ်းရည်စစ်ဆေးခြင်းရဲ့နောက်ဆုံးအပိုင်းဖြစ်ပါတယ်ဒါကလည်း5မိနစ်5မိနစ်လောက်ကြာပြီးတော့ရှေ့ပိုင်းမှာပြောခဲ့တဲ့အကြောင်းအရာကိုဖြေဆိုသူနဲ့စောင့်မွေးစစ်တဲ့သူနှစ်ယောက်အပြန်အလှန်ပြောဆိုဆွေးနွေးရတာဖြစ်ပါတယ်။အပိုင်းသုံးကတော့အပြန်အလှန်ဆွေးနွေးတာဆိုတော့ကြံပိုင်းတွေထက်ပိုပြီးခက်တယ်လို့ထင်ပါတယ်။အရေးကြီးတာကတော့စိတ်လှုပ်ရှားမှုအနည်းဆုံးနဲ့တွတ်တက်လက်ပြောနိုင်မှုဖြစ်ပါတယ
်။အမှတ်ပေးတာကတော့ IELTS စာမေးပွဲစစ်ဆေးသူအဖြစ်အတိမတ်ပြုလက်မှတ်ရထားတဲ့သူတွေကကိုပြောထားတဲ့ဟာတွေကိုအတန်သွင်းထားတာကိုနားထောင်ပြီးတော့ဆုံးဖြတ်ကြတာဖြစ်ပါတယ်။အမှတ်ပေးတဲ့စာနှုန်းတွေကတော့အပြောအဆိုတွက်လက်မှု fluency အခြေအဆက်မှန်ကန်မှု coherence သဒ္ဒါအသုံးနှုန်းဝါဟာရ accuracy လို့ခေါ်တဲ့တိကျတရားမှုနဲ့အတန်ထွက်တည်ပွားမှုတည်ပြီးတော့ဆုံးဖြတ်ကြတာဖြစ်ပါတယ
်ကဲဒီတစ်ခါ speaking အပြောစွမ်းရည်အတွက်ဘယ်လိုပြင်ဆင်ရမလဲဆိုတာကိုကြည့်ရအောင်ပါစာမွေးပုံစံနဲ့ရင်းနှီးဖို့အတွက်နမူနာ speaking test တွေကို YouTube စာမျက်နှာကနေရှာပြီးတော့ကြည့်ထားသင့်ပါတယ်နောက်ပြီးအင်္ဂလိပ်စာစကားပြောလေ့ကျင့်ဖို့အတွက်တငယ်ချင်းမိတ်ဆွေတယောက်လောက်ရှိသင့်ပါတယ်ဥပမာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အင်္ဂလိပ်စာသင်ခန်းစာတွေနဲ့ VOA English စာမျက်နှာဖြစ်တဲ့ www.learningenglish.voanews.com တို့မှာတွားရောက်လေ့လာနိုင်သလို IELTS ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.ielts.org မှာလည်းတွားပြီးတော့ကြည့်နိုင်ပါတယ
်။နောက်တစ်ခုကတော့ကိုစဉ်းစားနေတဲ့အချိန်မှာလုံးဝစကားပြတ်တောက်မသွားဘူးအတွက်ဥမာပြောရရင် I mean Actually, like I said, စတဲ့ filler words တွေကိုသုံးခြင်းအပြင် fluency ညံ့ညောမှုအပိုင်းမှာအထောက်အကူဖြစ်နိုင်ပါတယ်။ Speaking ကတော့ output skill ထုတ်သုံးရတဲ့စွမ်းရည်ဖြစ်တော့အင်္ဂလိပ်စကားပြောတဲ့ရုပ်ရှင်ကြည့်တာမျိုး၊ radio နားထောင်တာ၊အင်္ဂလိပ်သင်ခန်းစာ၊ YouTube video တွေကြည့်တာမျိုးတွေလည်းဘူးတူရရတဲ့ twin goal input တွေအဖြစ်အမှန်နားထောင်ပြီးဖို့အရေးကြီးပါတယ်။
နားထောင်စွမ်းရည် listening အပိုင်းကတော့အချိန်မိနစ်30လောက်ပေးထားတာဖြစ်ပြီးတော့အဖြေတွေကိုအဖြေလွှာမှာရေးချဖို့အတွက်နောက်ထပ်10မိနစ်အချိန်ထပ်ပေးပါရစေ။ listening မှာတော့အပိုင်း၄ပိုင်းပါပြီးတော့ပထမ2ပိုင်းကတော့နေ့စဉ်3စကားပြောပုံစံမျိုးဖြစ်ပြီးနောက်ဆုံး2ပိုင်းကတော့ပညာရေးနဲ့ဘာသာရပ်ပိုင်းဆိုင်ရာတွေဖြစ်ပါတယ်
။ listening ဖြေဆိုတဲ့နေရာမှာညွှန်ကြားချက် instructions တွေကိုအသေးချာဖတ်သင်ပါရစေ။အဲဒီတော့မှဘယ်အကြောင်းအရာကိုအဓိကထားပြီးနားထောင်ရမလဲဆိုတာကိုသိပါပါ recording အတန်ဖွင့်ပြတာတခုကိုတစ်ခါပဲကြားရမှာဖြစ်တဲ့အတွက်အဖြေတခုကိုမရလိုက်ဘူးမကြားလိုက်ဘူးဆိုလို့ရှိရင်အဲ့ဒါကိုတွေးပြီးတော့စိတ်ပူပါနဲ့နောက်လာမယ့်အဖြေတွေကိုပဲအာရုံစိုက်ပြီးနားထောင်ပ
ါအဖြေရေးတဲ့နေရာမှာလဲစလုံးရဲ့အကန့်အသတ် word limit ကိုအဓိကထားအာရုံစိုက်ပြီးဖတ်ပါဥပမာတချို့အဖြေတွေမှာဆိုရင် no more than 2 words ဆိုပြီးတော့နှလုံးထက်ပို့ပြီးတော့မရေးရပါဘူးအဲ့ဒါကိုအမှန်မရော့စေဖို့အထူးဂရုစိုက်ရပါမယ်အဖြေကွက်လည်းမချန်ထားခဲ့ပါနဲ့အဖြေများရင်လည်းအမှန်မရော့နိုင်ပါဘူးချုပ်ပြောရရင်တော့အစောပိုင်းကပြောသလိုမျိုးအင်္ဂလိပ်စာသင်ခန်းစာရုပ်ရှင်သချင်စာတွေကိုများများနားထောင်ပါနားထောင်သူကိုယ့်ရဲ့အခြေအနေ level နဲ့လိုက်ပြီးတော့နားလည်နိုင်မယ့်အရာတွေကိုနားထောင်သင့်ပါတယ် online မှာရှိတဲ့အင်္ဂလိပ်စာသင်ကြားရေးအသံဖိုင်တွေ radio season တွေနဲ့ IELTS နမူနာမေးခွန်းတွေကအသံဖိုင်တွေကိုလည်းနားထောင်ပြီးလေ့ကျင့်နိုင်ပါတယ
်ဒီ season ကို VO ရဲ့ internet စာမျက်နှာဖြစ်တဲ့www.burmese.voanews.com မှာလည်းစာသားနဲ့တကွာပြန်လည်ကြည့်ရှုနိုင်ပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ပြန်ဆောင်ကြအောင်ပ
ါ။ IELTS အင်္ဂလိပ်စာဖြည့်ဆို့မှုအကြောင်းအပိုင်းနှစ်ကိုနားဆင်ကြခဲ့ကြရတာပါ။အခုတော့မြန်မာတခွင်အစီအစဉ်အလှည့်ဖြစ်ပါရရှင်။စာဝတ်နေရေးနဲ့အလုတ်ကိုင်းခွင်လန်းတွေကြောင့်နေကနေမြွတ်တက်ပြီးအလုတ်လုတ်ရှာဖွေစားတော့နေသူတွေအနေနဲ့မြို့ကြီးတွေပေါ်ကနေထိုင်ရေးစိတ်ကြီးမြတ်တာကြောင့်ဘဝရှင်သန်ရည်တည်ရေးအတွက်အခက်အခဲဖြစ်နေရပါတယ်။ငှားရမ်းခမြင့်တက်တဲ့အပြင်အိမ်လာကကိုလနဲ့ချီတပေါင်းတည်းကြိုပေးထားရတာကြောင့်လည်းအိမ်ငှားသူတွေပုံပြီးအခက်တွေ့နေကြရတာပါ။ဒါကြောင့်မြန်မာနိုင်ငံအတွက်ခင့်နဲ့လျော်ညီတဲ့အိမ်ရှင်အိမ်ငှားဥပဒေတစ်ခုထွက်ဖို့လိုအပ်နေပြီလို့အိမ်ချမ်းမြေအတိုင်းအဝိုင်းကပြောဆိုနေပါတယ်အပြည့်အစုံကိုတော့မြန်မာတခွင်အစီအစဉ်မှာမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ပေးထားတာကိုနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံရဲ့နေဒေသတွေမှာအလောက်ကင်ခွယ်လန့်တွေရှားပါလာတယ်အမလူငယ်လူရယ်တွေဟာပြပကိုထွက်ပြီးလှုပ်လှုပ်ကင်တာတွေရှိသလိုမြုပ်ပြတွေကိုတက်ပြီးလှုပ်လှုပ်ကင်နေကြတာတွေလည်းရှိနေပါတယ်အဲဒီလိုမြုပ်ပြကိုတက်ပြီးလှုပ်လှုပ်ကင်တဲ့အခါ အဆောင်ရက်တွေလည်းရှိသလိုစုပေါင်းပြီးတိုက်ခန်းအင်ခန်းငှားပြီးနေထိုင်ကြတဲ့သူတွေလည်းရှိနေပါတယ်။အခုချိန်မှာတော့မြန်မာတွေရဲ့ဒလိထုံနှံအရာအခုလိုဝါလာကင်းလို့တဲ့ကာလမှာတော့အိမ်ပြောင်းအိမ်ရှိပြုလုပ်လာကြတဲ့အတွက်အိမ်ငှားဈေးကွက်ဟာလည်းပြန်လည်ဥမော့လာပါတယ်။အဲ့ဒီလိုအိမ်ငှားဈေးကွက်ပြန်လည်ဥမော့လာတာနဲ့အမျှငှားရမ်းကဈေးနှုန်းတွေဟာလည်းအရင်ကထက်တဖြည်းဖြည်းတက်လာတာပါ။မြန်မာနိုင်ငံရဲ့လူဦးရေ100ခန့်နှုန်းလောက်ရှိတဲ့ရန်ကုန်မှာတော့အရင်3-4နှစ်လောက်တုန်းကငှားရမ်းကကျပ်သိန်းလောက်ပေါက်တဲ့တိုက်ခန်းတကန်အခုအချိန်မှာတော့ကျပ်သိန်းခွဲလောက်အထိမြင့်တက်နေတာပါ။ဖိုးကအင်ချမ်းကြီးလုပ်ငန်းရဲ့ဒါရိုက်တာဦးမြင့်စင်ကတော့အခုအချိန်မှာတာမန်ပြည်သူတွေငှားရမ်းနေထိုင်တဲ့တိုက်ခန်းအဆောင်တွေကဈေးမြင့်လာပေမဲ့တင်းလေး90ပေးရတဲ့လုံချင်းအိမ်တွေကတော့ဈေးကျလာတယ်လို့အခုလို့ပြောပါတယ်
။လက်ရှိအချိန်ဒီမှာတနာဖို့ကောင်းတာကတော့ဒီလက်လုတ်လက်စားလာပြီးလုတ်တဲ့သူတွေပဲ။အပြင်မှာဟိုငှားနေတဲ့လူတွေကတင်း90နဲ့ငှားနေပြီးတော့လုတ်လောက်တဲ့လူတွေကတော့လက်ရှိတင်း90တန်းက30လို့အစိတ်တူဖြစ်ကုန်ပြီ။တသိန်းခွဲလောက်ငှားနိုင်တဲ့လူကြတော့ဈေးမကြောင်သူကအခုဆိုလို့ရှိရင်တသိန်း6000တသိန်း9000အင်ရှင်ကတက်ပြီးတော့လူချင်းလာတယ်ဆိုတော့ငှားတဲ့လူများလာတော့တမန်များလာတော့အဲ့တဲ့ပူဆိုတာကနှိုင်းသားရတို့ရှိပြီးသားတို့စိတ်ယုံမှလိုတယ်နေရလာတဲ့လူတွေအခန်းလေးချင်းချင်းလေးတခန်းကိုဟို2000 3000နေဟာ4000 5000အဲ့လိုဈေးတွေအများကြီးတက်ပြီးဟိုတောင်းနေတယ်လို့ဥလူကြားနေမြင်နေရတယ်ပေါ့ဆိုတော့ဒီဘက်မှာအိမ်ငှားဈေးကဘလူပဲကြကြဟိုဥရုအခြေခံမှာရှိတဲ့ဥရုလူမျိုးတွေဥရုပြည်သူတွေရဲ့ဘဝကြတော့အိမ်ငှားခြင်းဒုက္ခကိုပို့ပို့ပြီးတော့ဒီဘောသူတို့ခံစားလာကြရတယ်အဲ့တော့အဲ့ဒီဥစ္စာကိုလည်းမျက်မျက်တတဖြစ်အောင်ဟုတ်လားဘလူဖြစ်ရှင်းရမလဲလို့စနစ်တည်းလဲရှိဖို့လိုတယ်တွေးဖို့လိုတယ်စဉ်းစားဖို့လိုတယ်လူဖို့လိုတယ်လို့ဥကတော့ထင်တာပဲဥထင်တယ် legal rights မှာတော့အရှင်အိမ်ငှားဥတွေဆိုတော့တီးကြပြတ်ထမ်းမှာလို့ပဲဥကတော့ဥပဒေပိုင်းရတော့အဲ့လိုပဲမြင်တယ်
အဲ့ဒီလိုအိမ်ငှားရမ်းကတွေမြင့်တက်လာတာအပြင်ငှားရမ်းတဲ့အခါတစ်နှစ်စာချုပ်ချုပ်တာဖြစ်ဖြစ်6လစာချုပ်ချုပ်တာဖြစ်ဖြစ်ငှားရမ်းသူတွေဘက်ကတလစာငှားရမ်းကပေးနေရတဲ့အတွက်လဲအိမ်ပိုင်မရှိတဲ့ပြည်သူတွေကိုအခက်တွေ့နေစေတာပါမြန်မာနိုင်ငံအိမ်ချမ်းမြေဝင်ဆောင်မှုအသင်းဒုတိယဥက္ကဋ္ဌဦးတန်းဦးကတော့အဲ့ဒီလိုငှားရမ်းနေထိုင်သူတွေဘက်ကအခက်တွေ့နေတာသာမကငှားရမ်းပေးမဲ့သူတွေဘက်မှာလဲအငှားလုပ်ငန်းလိုင်စင်ပြုလုပ်ရမှာဖြစ်တဲ့အတွက်အခက်ခဲတချို့ရှိနေတယ်လို့အခုလိုပြောပါတယ်
အခွန်ဆိုတာတဲ့ကိုဒီစီပင်ကနေပြီးတော့မှကောက်တဲ့အငှားဝင်ဆောင်ကဆိုတာပေးရတယ်ဆိုတော့ဒီလိုလဲပေးနေရတယ်တစ်ချိန်တည်းမှာလဲခုနအငှားလိုင်စင်လုပ်ဖို့ရှိတယ်ဆိုတော့ဒါတွေကလူတွေရော့ထွေးနေကြတယ်အမှန်ကအငှားနဲ့ပတ်သက်ပြီးတော့စီပင်ကကောက်တဲ့ဒီအငှားဝင်ဆောင်ကဆိုတာဟာတကယ်တမ်းခုနပြောလို့လိုင်စင်လုပ်လို့အငှားအခွန်ဆောင်ရမယ်ဆိုရင်ဒါလိုလိုနှမ်းမှုပြည့်ပြည့်သားဖြစ်ရမယ်ပြည်သူတွေမှာကနှစ်ခါပြန်ဆောင်ရတာမျိုးတနည်းအားဖြင့် double taxation ပေါ့နော်အခွန်နှစ်ထပ်ပေးရတာမျိုးဆိုတာဒါမဖြစ်သင့်ဘူးအဲ့ကြောင့်မို့စီးပင်းစီးကားနဲ့ထုတ်တဲ့နေရာမှာပြည်သူတွေမရှင်းတဲ့အချက်တွေလည်းပါပါနေတယ်အဲ့ဒါလေးတွေကတော့နိုင်ငံတော်အစိုးရတက်ဆိုင်တာတောင်ရှိတဲ့ပုံစံတွေနဲ့တရားရှင်းလင်းထုတ်ပြန်ဖို့လိုလိမ့်မယ်လို့အကြောမြင်တယ
်ဒါအပြင်အဲ့ဒီလိုအငှားလုပ်ငန်း license လောက်ရတဲ့အခါအခုထပ်ပိုးပြီးငှားရမ်းကတွေတက်လာနိုင်တဲ့အတွက်တိတိချာချာစီးကျစ်လှုပ်ဆောင်တင်တယ်လို့လည်းဦးတန်းဦးကအခုလိုပြောပါသေးတယ်
ကိုငှားနေကြရဆိုပါတော့မရှိလို့ငှားနေကြတဲ့သူတွေပေါ့နော်အဲ့လိုငှားနေကြတဲ့သူတွေကပြောမဆွင်ကဒီလိုအင်ရှင်အငှားချထားသောသူကနော်အခွန်တွေကိုလိုအပ်တာတဲ့ပုံပြီးဆောင်ရမယ်ဆိုရင်သူတို့ကတော့အိတ်ထည့်ကစိုက်မှာမဟုတ်ဘူးငှားကပေါ့မှာဒါဈေးတင်မှာပဲအဲ့တော့ဒါကိုဘယ်သူကလာပြန်ခံရမလဲဆိုရင်ကအငှားယူတဲ့သူမရှိလို့ငှားနေတဲ့သူတွေမှာဝန်ထုပ်ကိုပို့ပြီးသွားမှာပဲဒီသဘောရှိတယ်ဒါကြောင့်မို့ဒီဟာတွေအပေါ်မှာလည်းဒီဆရာလေးစနစ်ကြနဲ့ဆော့ဖို့လိုလိမ့်မယ်လို့
အခုချိန်မှာတော့အင်ချမ်းကြီးဥပဒေချမ်းကိုဥပဒေကြီးရာနဲ့အထူးကိစ္စရပ်များလေးလာတုံးသက်စစ်စစ်ရေးကော်မတီကိုမြန်မာနိုင်ငံအင်ချမ်းကြီးဝန်ဆောင်မှုတင်ကတင်ပြထားပါတယ်။အဲ့ဒီဥပဒေချမ်းထဲမှာတော့အင်ချမ်းကြီးရောင်းချတာတွေအပါအဝင်အငှားနဲ့တက်ဆိုင်တဲ့ကဏ္ဍတွေလည်းပါဝင်ပြီးအင်ချမ်းကြီးလောကသားတွေကတော့အဲ့ဒီဥပဒေကိုနောက်ထပ်6လတစ်နှစ်လောက်အတွင်းမှာထွက်ရှိဖို့ညွှန်းပန်းထားကြပါတယ်။အဲ့လိုအင်ချမ်းကြီးဥပဒေအပြင်ခင်းနဲ့လျော်ညီတဲ့အင်ရှင်အင်္ဂါနဲ့ပတ်သက်တဲ့ဥပဒေတိကျထွက်ရှိဖို့လိုအပ်နေတယ်လို့လည်းပြောဆိုနေသူတွေရှိတယ်လို့အဲ့လိုဥပဒေတွေထွက်လာရင်အခုဖြစ်ပျက်နေတဲ့အိမ်ငှားကဏ္ဍကပြဿနာတွေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့လည်းအင်ချမ်းကြီးလောကသားတွေကမျှော်လင့်နေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြမခသတင်းအေဂျင်စီကနေဒီဝေကိုဖိတ်ပို့လိုက်တာဖြစ်ပါတ
ယ်။မြမတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00ကနေ9:00အထိတစ်ချိန်၊နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲရှိပြီမို့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ဒီအစိုးရတဲ့လက်ထက်မြမစီဝါရေးခြေအနေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်တနေ့ခွဲကျော်ကြာတဲ့ဒီအရသာစိုးရလက်ထက်စီဝါရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေသလဲလူလူချမ်းမှာစီဝါရေးရာတည်တသာအပြောင်းလဲတွေတွေ့နေရပြီလားဆိုတာကိုကျွန်တော်တို့ဆွေးနွေးချင်ပါတယ်ဒီပြည်နိုင်ဆွေးနွေးပေးမဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီစီဝါရေးကော်မတီဝင်ဦးမင်းခင်နောက်မြမအရေးသုံးသက်သူဦးစီရေသူတို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ဒီမြမ Insider စီဝါရေး Channel ကနေပြီး3လတကြိမ်လောက်တဲ့ဒီစီဝါရေးဆိုင်ရာယုံကြည်မှုအညွှန်းကိမ်းမှာတော့ဒီလက်ရှိအစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုဟိုကောင်းတယ်လို့ဖြေတဲ့သူက12ရာခိုင်နှုန်းရှိပြီးတော့58ရာခိုင်နှုန်းကမကောင်းမှုဆိုပြီးတော့သဘောထားပေးတာတွေ့ပါတယ်။နောက်တမနာဦးသိန်းစင်အစိုးရတဲ့တက်ကစီးပွားရေးစီမံခန့်ခွဲမှုကိုကောင်းတယ်လို့ဖြေတဲ့လူက46ရာခိုင်နှုန်းရှိပြီးမကောင်းပြောတဲ့လူက19ရာခိုင်နှုန်းရှိပါတယ်။ဒီစစ်တမ်းမှာပဲဒီအစိုးရနှစ်ခုစုံလက်ထက်မှာပုံမှန်ပဲလို့ပြောတဲ့သူကလည်း28ရာခိုင်နှုန်းရှိနေတာတွေ့ရပါတယ်။ဒါနဲ့တစ်ချိန်တည်းမှာပဲပေါ့လေဒီကမ္ဘာပံထုတ်တဲ့2018အတွက်စီးပွားရေးလှုပ်လှုပ်ကန်လို့ကောင်းတဲ့နိုင်ငံစင်းမှာဆိုရင်လေမြန်မာနိုင်ငံကအဆင့်တစ်ဆင့်နှိမ့်ပြီးတော့181အဆင့်ကိုရောက်သွားပါတယ်ဆိုတော့ဒါရင်းနဲ့ပတ်သက်လို့ကျွန်တော်ဒီအရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီယာသဘောထားကိုအရင်ကြားချင်ပါတယ်အရင်ဆုံးဆရာဦးမင်းခင်ရဲ့ဟိုသဘောထားကိုကြားချင်ပါတယ်ကျွန်တော်ပြောမယ်ဆိုရင်တော့ပေါ့လေဒီ NLD အစိုးရရဲ့ဟိုတက်တန်းဆိုတော့ဒီပြီးခဲ့တဲ့အရင်အစိုးရတက်တန်းအဲထောက်ဝတ်တာအခုလောလောဆယ်မှာတော့မရှိသေးပါဘူးနှစ်နှစ်တောင်မပြည့်သေးဘူးဆိုတော့ဒါရင်းမဲ့လည်းပဲလက်တလောချင်းနေမှာဒီစီးပွားရေးမှာဘလို့အဟန့်တားတွေအခက်အခဲတွေရှိနေလို့ဘလို့ပေါ့လေအားမရစရာချင်းတွေကြုံနေရတယ်လို့သုံးသပ်နိုင်မလဲဆရာ
အဲ့လိုစီဝါရီမှာကျွန်တော်ဟိုအတောင်းနဲ့ဒီအစိုးရအတောင်းနဲ့ဖြစ်တာပြီးရနောက်ပိုင်းဟိုအဓိကနေ့ဒီနေ့ဆယ်နေ့ဒီစိုးရနေလို့အပြန်ရတာကတော့ကျွန်တော်မြင်ကတော့လမ်းကြောင်းအမှန်ပေါ်ကိုပြန်ပြီးတော့တင်ကြီးပဲစိုးရကစီဝါရီနဲ့စီဝါရီနဲ့ပတ်သက်တဲ့ဒီဥရီစုမူဓာတ်တွေဆက်ရဆိုရဲဟလာစီမံခံရတာတွေကကိုယ်ကရဦးရီစုမူကြီးနဲ့ဟိုလမ်းကြောင်းပတ်သက်သွားတဲ့လမ်းကြောင်းအမှန်ပေါ်မှာဟာကျွန်တော်တို့ဒီဘတ်ဂျက်ဟိုလုံငွေပြတာမျိုးကစားဒီအခြေအနေအဲ့လိုအခြေအနေတွေကိုကျွန်တော်တို့ပြန်ပြီးတော့တက်မှတ်ရတာကအဓိကအလုံးဖြစ်ပါတယ်နောက်ပြီးတော့ဒီဝါကြီးက2015ဒီကမြန်မာနိုင်ငံစီးပွားရေးချလာခဲ့တာကျွန်တော်တို့သုံးသပ်ခြင်းညာအဲ့တော့ရင်းစာကဒီစကား36မှာကိစ္စကဆက်ရောက်ဟောလာတဲ့အခါကျတော့တိုင်းပြည်သားအနေနဲ့ကဟိုစီးပွားရေးအကြောင်းလေးကိုခံစားပြီးတော့ဟိုအတိအပြင်ဟလာအချင်းတစ်ခုဆောက်ရတဲ့အတိအပြင်ကိုမမြင်ရသေးတာလေအကြောင်းတစ်ခုဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုသူအမှန်တိုင်းပြောရင်ကျွန်တော်တို့ဆက်ဆံရဆိုးရရေးစီးပွားရေးနဲ့ပတ်သက်တဲ့စီမံခံရမှုကကျွန်တော်တို့ဘယ်လိုနည်းလောက်မလုပ်နိုင်မလုပ်ခဲ့နိုင်သေးဘူးအဲ့တော့ဒီစားကလေကိုသင်ရှားတဲ့အကြောင်းတစ်ခုဖြစ်ပါလေ။နောက်တစ်ခုကတော့ဒီလက်တွေ့အကောင့်တွေပေါ်တဲ့နေရာမှာအခက်အခဲတားဆီးတွေကျွန်တော်တို့တွေ့နေရတာ။ဒါကတော့လက်ရှိချိန်မှာပြင်အဓိကဖြစ်နေတဲ့ဟိုအတားဆီးလို့ကျွန်တော်ပြောရမယ်။နောက်ဒါကိုကျွန်တော်တို့သင်မလုပ်နိုင်ပြီးတာတိအောင်မကင်တင်နိုင်ပြီးတာကလေဟိုရေးကြည့်တဲ့အကြောင်းတစ်ခုဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။โอเคကျွန်တော်ကိုယ်စီသူ့ရဲ့သဘောထားကိုခင်ဗျာဒီအစိုးရတိလက်ထက်စီမံခန့်ခွဲမှုတွေအပေါ်မှာအားမလိုအားမရဖြစ်နေရတဲ့အကြောင်းရင်းတွေဘာတွေလို့သုံးသပ်နိုင်မလဲကိုယ်စီသူ
အဲဒီစားရဲမှာဒီစီးပွားရေးပေါ်မှာပေါ့လေကျွန်တော်တို့လေးမထောက်ဆိုတဲ့သဘောလေးတွေလူရဟိုခံစားမိသွားတယ်အဲပထမ6လလောက်ပါလေဆိုရဲကကြတော့အဲ့ဒီခံစားချက်ကဘာနဲ့ထပ်ပေါင်းသွားလဲဆိုတော့ဟိုဒီစားရဲရေးတွေဘာတွေကိုတင်းကျပ်လိုက်တာတော့ဘာလို့ပေါ့နော်ဆိုတော့အဲ့လိုမျိုးဘူဝါကတချို့နဲ့ပေါင်းသွားတဲ့အခါမှာအာစီးပွားရေးကိုတော့ဟိုပစ်ထားပြီဆိုတော့စိတ်ပေါ့နော်ဆိုတော့အဲ့စိတ်ကရောက်သွားရင်အဲ့စိတ်ပေါ့နော် perception ပေါ့ perception ရောက်သွားတဲ့အခါကျတော့ နောက်တခြားခြားတဲ့မူဝါဒတွေပါတယ်မှာလေလူကြီးအကျုံကြီးအဲညှော့သွားတယ်ညှော့သွားတဲ့အခါကျတော့နောက်ပိုင်းကျတော့ပြန်သဘောပေါက်တယ်ပြန်သဘောပေါက်ပြီးတဲ့အခါကျတော့ဆိုရအနေနဲ့ကဒါပြန်ပြီးတော့မှန်ကန်တဲ့မူဝါဒတွေခြောက်ဖို့ကျွန်တော်တို့ကြိုးစားတယ်ပေါ့နော်စီးပွားရေးကိုလည်းဦးစားပေးဖို့ဆိုပြီးတော့ဒါထိတ်ဆုံးကောင်းဆောင်ဒေါ်ဆန်းစုကြည်ကိုယ်တိုင်ထွက်ပြောတာတွေပါတယ်လုပ်တယ်ဒါပေမဲ့အဲ့ချိန်မှာတော့ဘာဝင်သွားလဲဆိုတော့ first impression ပေါ့ဒီကနေဦးမြင်ကကျွန်တော်ဆွဲမြဲသွားပြီးတဲ့ခါကျတော့အဲ့ဒါကိုလိုက်ပြီးတော့ဖြတ်နေရတာပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုကတော့ဘာလဲဆိုတော့ဒီစီးပွားရေးလိုရတာကဒါဟိုဒီတွေ့ရတဲ့ရင်တော့ကောင်းလာမယ်ဆိုတဲ့ဒါမျှော်လင့်ချက်ကလည်းကျွန်တော်တို့ရှိနေတယ်အရင်တွေ့ရတဲ့ထက်ကလည်းကောင်းလာတာလေးရှိတယ်ပေါ့နော်နောက်ဆုံးတစ်နှစ်နည်းနည်းလောက်မှကောင်းလာတာလေးရှိတဲ့ခါကျတော့အဲ့မှာလည်းလူတွေက expectation ပေါ့လေဒီမျှော်လင့်ချက်ကလည်းကျွန်တော်တို့မြင်နေတယ်အဲ့မှာမြင်နေတဲ့ခါမှာခုနကပြောခဲ့တဲ့ဒီဦးစားပေးဒီဘွားကြီးဦးစားပေးမယ်ဆိုတဲ့အတန်မကြားတဲ့ခါကျတော့လူရဲ့စိတ်ထဲမှာတကူကစိတ်ကခံစားချက်ကဒါညှော်လင့်ချက်ကမြင့်နေတဲ့အချိန်မှာတကယ်ပြေလိုက်ရတဲ့ခါကျတော့အဲ့လောက်မဟုတ်ဘူးဆိုပြီးတော့သူကထင်သွားတော့အဲ့နှစ်ခုကျွန်တော်တို့ပေါင်းသွားတယ်ခုနပြီးတဲ့ခါကျခုနပြောရဲစောက်လို့ရည်တွေပေါ့စောက်လို့ရည်တွေအချိန်တင်ချက်လိုက်တဲ့ခါကျတော့ဟိုတင်ချက်စင်တာလည်းပါတယ်တချို့ဟာတွေကအစ်စ်ပါလာတာရှိတဲ့ခါကျတော့စောက်လို့ရည်တက်တာလည်းတန့်သွားတယ်ပေါ့နော်၄၅၆လောက်တန့်သွားတဲ့ခါကျတော့အဲ့မှာလည်းကျားသူရရတဲ့နော်ဒါသောရိကန္နာတို့ပါတော့ဒီကအလုတ်ကန်အများလုံးရတဲ့နေရာဖြစ်တယ်ဟိုခုနကအပေါ်ဆုံးကနေပြီးတော့အောက်ဆုံးကျွန်တော်တို့ပယံပါညာပေါ့လေအလုတ်ချမ်းသမားကြီးရတဲ့အလုတ်ရတဲ့အလုတ်ဖြစ်တယ်ဆိုပြီးတော့ဒါမြင့်တင်ကြတာများတယ်ကျွန်တော်တို့ဘက်မှာကျတော့ဒီမှာဒီမှာကျတော့ဒီ2016အဝင်မှာကြောင်းမြန်လို့ကျွန်တော်တို့ဖြစ်သွားရောပေါ့ဆိုတော့အဲ့ဒါတွေပေါင်းပြီးတော့အခုလောလောဆယ်ခံနေရတဲ့မြန်မာတွေအခုတော့တဖြည်းဖြည်းတော့ကျွန်တော်တို့လမ်းပေါ်တော့ကျွန်တော်ပြန်ရောက်လာပြီပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့အရင်ချိန်ကကျွန်တော်ရှိနေသေးတာပေါ့
โอเคဆိုတော့ကျွန်တော်ဒီအရင်သမရဦးသိန်းစင်လက်ထက်မှာဒီစီဝိုင်းကိစ္စတွေမှာအကြံပေးတာဝန်ယူခဲ့ဘူးတဲ့ဒီစီဝိုင်းပညာရှင်ဒေါက်တာဇော်ဦးကိုလည်းကျွန်တော်ဆွေးနွေးဖို့ဖိတ်ပေးမယ်။သူကဒီအချိန်ခက်ခဲကြောင့်သူ့သဘောထားကိုကျွန်တော်တို့ကြိုပြီးတော့ပဲယူခဲ့ရပါတယ်။ဆိုတော့သူကတော့ဒီအရင်ဆိုးရနဲ့အခုဆိုးရလက်ထက်ကြုံရတဲ့ဟိုကွာခြားချက်တချို့ကိုပြောထားတာရှိပါတယ
်။ဒီအားပါချက်အားနည်းချက်တွေကတော့ဒါအဆုံးအတိုင်းမှာရှိကြပါတယ်ဆိုရင်အရင်ခေတ်တုန်းကတော့ကျွန်တော်တို့ဒီနှစ်နှစ်အတွင်းမှာလေရင်းရင်းရေးကိုဦးစားပေးဆောင်ရွက်ခဲ့တာပါအဲ့တော့ဒါကြောင့်မလို့ပြီးခဲ့တဲ့ကာလတုန်းကလည်းဒါရင်းရင်းနဲ့နိုင်ငံကြီးပြည်ကြောင်းလည်းမလုပ်ငန်းတွေဦးစားပေးဆောင်ပြီးတော့မှစီးပွားရေးပြည်ကြောင်းလည်းဖြစ်တာ2013လောက်မှာစတင်ဆောင်ရွက်လာဖြစ်တယ်။အဲ့ဒီကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီအခုကာလကိုကြည့်မယ်ဆိုရင်ဒါနှစ်နှစ်ကြာတယ်ဆိုတဲ့အချိန်ဟာဒါပြီးခဲ့တဲ့အစကနေရှင်းမယ်ဆိုတဲ့ဒီလိုမျိုးချိန်ရလေးရှိပါတယ်။သို့တော့အခုလက်ရှိဆိုရရင်အားသာချက်ကတော့နိုင်ငံတကာရဲ့အားပေးထောက်ခံမှုကိုဆက်ဆက်ကျင်းပနေမှာပဲလုံးဝရယူနိုင်ခဲ့တာဖြစ်တယ်။သို့သောအခုအချိန်မှာတော့ဒီနိုင်ငံတကာထောက်ခံမှုတော်တော်များများဟာညှော်နှဲသွားတာကိုတွေ့ရမှာဖြစ်ပါတယ်။အဲ့တော့ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကတော့နိုင်ငံတကာထောက်ခံမှုဟာဆက်ဆက်ကျင်းမှာလုံးဝမရခဲ့ပါဘူး။မရခဲ့တဲ့ကြောင့်တချို့သောပြည်ကြောင်းလေးလုပ်ငန်းတွေဟာလက်တွေ့အလုံးနဲ့တက်တေပြပြီးတော့မှပဲနိုင်ငံတကာထောက်ခံမှုနဲ့နိုင်ငံတကာအားပေးကူညီမှုကိုရအောင်ပေါ့နော်။ဆောင်ရွက်ရတဲ့အပိုင်းလေးတွေတွေ့ရပါတယ်။အဲတော့အဲ့ဒီတွေ့ကြုံနဲ့ကြည့်မယ်ရှင်က2012လောက်မှာကျမကျွန်တော်တို့နိုင်ငံတကာဖွံ့ဖြိုးမှုမိတ်ဖက်တွေနဲ့စတင်ဆွေးနွေးပြီးတော့မှ2013ကျမှနေပြည်တော်သဘောတူညီချက်ကိုကျွန်တော်တို့ရယူနိုင်ခဲ့တာဖြစ်ပါတယ်။ပြီးရင်တော့နောက်အုပ်ပြီးကိုကျွန်တော်တို့ဒီသူ့ရဲ့ကြောင်းလေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နိုင်ခဲ့တာပေါ့နော်အဲတော့အခုအနေထားနဲ့ကြည့်မယ်ရှင်လေဒါသိုးအပ်စ်ကပြောထားတဲ့အတိုင်းပေါ့နော်အလုံးနဲ့သက်သေပြမယ်ရှင်ဒီချိန်မှာစပြီးတော့သက်သေပြနိုင်မယ်ဆိုရင်တော့နောက်သုံးနှစ်မှာပြန်ပြီးကောင်းလာမယ်ရှင်လေဒီအချိန်ရှိသေးတယ်ရှင်ဒီဆောင်ပြောကြပါဦး
ဟုတ်ကဲ့ဒါတော့ဒေါက်တာဇော်ဦးပြောတာတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအလှည့်ပေးချင်ပါတယ်တူဦးကတော့ဒီဟိုစီးပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်တဲ့ဦးစောစောဦးပါဦးစောစောဦးအနေနဲ့ဒီလုပ်ငန်းဟိုဒီစီးပွားရေးကိစ္စနဲ့လည်းဆက်နွယ်နေတယ်ဆိုတော့ဒီလုပ်ငန်းရှင်တူဦးအနေနဲ့တွေ့ရကြုံရတဲ့အခက်အခဲတွေပဲဖြစ်ဖြစ်ဟိုတွေ့ချင်မြင်နေတဲ့ဟိုပေါ်လေဟိုမူဝါဒတွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျဦးစောစောဦးပြောတာဟု
တ်ကဲ့ခင်ဗျဟိုလေဒီအခုဆွေးရလက်ထက်မှာကျတော့ပါတော့လေဆိုကျွန်တော်တို့ဒီအရင်အတ္တကလေဒီအယူဆိုင်သားမှုကြတော့လေနည်းသွားတယ်မရှိတော့ဘူးကြာသူ့ဝင်နေပြောလို့ဆိုလို့ရတယ်ဒါပေမဲ့ပြဿနာတစ်ခုကဘာဖြစ်လဲဆိုဆုံးဖြတ်ချက်ချမှုကြတော့နည်းနည်းလေး delay ဖြစ်တဲ့အပိုင်းတွေလည်းရှိတယ်ကြည့်ကြတော့လောကကြီးဟာလေးကြာအဲ့မှာမနေနေနောက်နေတာပေါ့နော်
ဟုတ်ကဲ့
ဟိုကျွန်တော်တကားလေးမလေးရသတိကဏ္ဍနဲ့ပတ်သက်လို့ကျွန်တော်ဒီတင်တဲ့ကျုပ်ဒီစာလေးတွေပဲရှိတယ်။ရှိခဲ့ကြတော့မှတက္ကသိုလ်ဝန်ကြီးဌာနဆင်းပြီးတင်တဲ့ခါကျတော့မှကျွန်တော်မိုးရရာစီမှာလုံးဝကိစ္စတွေကမလုံးနိုင်နဲ့ဒီလိုမျိုးလွတ်သွားတဲ့အမျိုးလေးရှိရပေါ့နော်ဒီကျိုးကူပေါင်းဆောင်တဲ့ကိစ္စမျိုးလေးတွေမှာဒါမျိုးလေးတော့ရှိတယ်ဗျ။ဒါပေမဲ့ပိုကောင်းတာကတော့ဒီဆိုရလဲတော့ဒီဆက်ဆံကြီးကတော့သူကလုံးချင်းကနေလိုက်လည်းရှိတယ်ဒီဆိုရလူကြီးတွေကပုံနေလည်းရှိတယ်အရင်ဆိုရလက်ထက်တော့ပိုပြီးတော့ကောင်းတယ်ဗျ။ဟုတ်အဲ့တုန်းကလေဒီကူနည်းနည်းနေလာလေတော့ရှိတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီကိုနောက်တူရှိပါသေးတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကတော့မြန်မာပြည်ရပါပဲ။ကိုဟိုဦးမင်းမင်းမှာဦးမင်းမင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုကိုပြောရတာကိုကျွန်တော်ကြားပါတယ်။အဲ့တော့ကျွန်တော်ကဟိုကျွန်တော်တို့ကနိုင်ငံရေးတမားဆိုတော့ဒီဟိုကပ်ပြက်ပြက်လေးနဲ့ကပ်ဟိုနည်းနည်းလေးရှင်းရှင်းလေးကျွန်တော်တို့ကပြောကျင်တယ်ဗျာ။နော်ဟိုနည်းနည်းလေးဘယ်လိုဟိုဘယ်လိုပြောရမလဲဆိုတော့သိဒေါ်စန်းစုကြည်ကိုတက်လာတဲ့နောက်ပိုင်းမှာလည်းဟိုစီးပွားရေးကဟိုပွင့်ကြကြနေတာဗျအဲဟိုကျွန်တော်အစ္စတာနယ်ကိုတွားကြည့်လို့မရဘူးဗျကျွန်တော်ကအင်တာနယ်ကိုကြည့်ရမှာဟုတ်ဆိုတော့ဟိုအစ္စတာနယ်ဒီဘက်နိုင်ငံတွေကပြောမှာလေဗျာနော်ဟိုဘယ်လိုကတော့ဘယ်လိုနောက်10နှစ်ဟိုအချိန်ပေးရမယ်လို့15နှစ်အချိန်ပေးရမယ်နိုင်ငံနိုင်ငံတည်ဆောက်တဲ့အခါမှာရေရေကူနဲ့ဟိုအချိန်တူတူအတွင်းမှာတည်ဆောက်လို့မရဘူးဒါရီကပြောမှာစေဒါပေမဲ့ခဏကိုယ်နိုင်ငံကတည်တူဘယ်လိုခံစားနေရလဲတည်တူအတန်ကိုတွေးရှာနားထောင်အောင်နော်ပြီးတော့ဒီအခွန်အုပ်တွေကိုတို့တွေပြည်ပြန်ရလူတွေလုပ်ငန်းရှင်တွေအခွန်တို့ဒီအခွန်ပိုင်းဆိုင်ရာတွေတအားတုံးမြင့်ကောက်ခံလာတဲ့အခါကျတော့ပြည်ပြန်ရလူတွေတော့တဖြည်းဖြည်းနဲ့ဒီမှာဟိုမလဲပတ်တော့ဘူးဗျာမလဲပတ်တော့ဗျာနောက်ဆုံးအဲ့လုပ်ငန်းရှင်တွေမလဲပတ်တဲ့ခါကျတော့အခြေခံလုံးသားတွေပါသွားပြီးအကုန်လုံးဖြစ်ကုန်တော့တယ်အဲ့တော့ကျွန်တော်ပြောချင်တာပြည်ပြန်ရအခွန်ကိုတအားကောက်ဖို့မကြိုးစားပါနဲ့နိုင်ငံတကာကို invest လုပ်နိုင်မဲ့လူတွေကိုစတာဖိတ်ကုန်ပါနော်အဲ့တော့သွားပြောဒါဆိုသူကကျွန်တော်ကိုပြန်ပြီးတော့ဟိုပြောနေတယ်ဗျာဟိုကျမတို့ကလုတ်ပိုင်ခွင့်ရမရှိသေးဘူးဒီလူမျိုးတွေကကာပါပေးလို့မရဘူးဗျနိုင်ငံရေးလုပ်တဲ့အနေအထားမှာဟိုအာဏာပြည်သူကအာဏာသူ့ပြည်ပြည်ကပေးလိုက်ပြီဗျာကျွန်တော်တို့ကိုပြောချင်တာကသူ့အာဏာပြည်ကဒီပေးလိုက်တဲ့ opportunity ပေါ်မှာသူပြည်ပြည်ချာချာ offline ပြန်လုပ်ရမယ်ဗျာ
ဟုတ်ကဲ့ဟ
ုတ်ဒီသူ့တော့မှပြည်သူရှိတယ်ဗျာဟုတ်အဲ့တော့စိုးစိုးကဟိုပြောလို့ကရော်ရဲရော်ရဲဟိုဆုံးဖြတ်ချက်တွေကိုစောစောအကိုတယောက်ပြောရဲပါပါဘယ်လိုများကပ်ပြက်တဲ့တာတာလီလှုပ်ရှင်ခြင်းလည်းပေါ့ဗျာကျွန်တော်တို့က
ဒါဆို
တော့အခြေခံလူတန်းသားပါကအခုကျွန်တော်တို့ဆိုကြတာဟိုဟိုဒါဟိုဟိုပို့အိတ်ခရကိုစိုက်ပြီးတော့ဟိုကျွန်တော်မှဒါအဆောင်ကြီးငှားပြီးတော့ကျွန်တော်တို့လုံစားနေတဲ့လူတွေဗျာကျွန်တော်တို့လူတွေကပြဿနာမရှိဘူးဒါပေမဲ့အခြေခံလူတန်းသားမှာညဆယ်နေပြီးလို့သမီးမချက်ကလည်းကျွန်တော်တို့လိုက်တွေ့ရရင်ကျွန်တော်တို့ကဒီ business ကျွန်တော်တို့ကအများကြီး practical တွေ့နေတဲ့ခါကျတော့အဲ့တော့ဤသူတောင်တိတိချာနားထောင်ပါဤသူဘာဖြစ်နေလဲ
ဟုတ်ကဲ့ကျေးဇူးပါ
အတိုင်းတိုင်းတော့ရေးကောက်ပေါ်မှာအများကြီးနဲ့နားတော့လိမ့်မယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုမင်းကျေးဇူးပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဆရာဦးမင်းခင်ဖြည့်စေချင်ပါတယ်ဆိုတော့ဒီအခုဆက်ဆော့ကိုမင်းထောက်ပြသွားတာမျိုးဒီအခွန်စည်းချက်တာမျိုးဟိုစသဖြင့်ပေါ့လေဒီစီးပွားရေးနဲ့ဆက်နွယ်နေတဲ့ဒီဆိုဟိုအစီအမံအနေနဲ့ပတ်သက်လို့သူကမှတ်ချက်ပေးသွားပါတယ်ဆိုတော့လက်တလောဒီ NLD ဒီအစိုးရတဲ့လက်ထက်မှာချမှတ်တဲ့မူဝါဒတွေကလက်တွေ့ဒီလူလူခံစားနေရတဲ့အခြေအနေမျိုးတွေလက်တွေ့ဟိုကိစ္စတွေနဲ့ကင်းကွာနေတာများဖြစ်နေလားဆရာဦးမင်းခင်ဟုတ်ကဲ့ဆရာဦးမင်းခွင်ရဲ့ဦးမင်းခင်တယ်လီဖုန်းလိုင်းပြတ်သွားပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုစေရီသူရဲ့သဘောထားကိုကြားချင်ပါတယ်ကိုစေရီသူဘလို့ထင်လဲဆက်စောတော့သူတို့ဒီအခွန်ထုတ်ကိစ္စတွေပြောသွားတယ်ဆက်စောဒီစီးပွားရေးလုပ်ငန်းရှင်သူဖြစ်တဲ့ဦးစောစောဦးကဆိုလို့ရှိရင်လည်းပေါ့လေဒီစီးပွားရေးမှာတွတ်တွတ်လဲမူဝါဒတွေချမှတ်တဲ့နေရာမှာတွတ်တွတ်လဲမရှိတဲ့ကိစ္စမျိုးတွေသူကထောက်ပြသွားတယ်ဆိုတော့ဒီ NLD ဆိုတာလက်ထက်မှာဒီလိုမူဝါဒရေးရပိုင်းနဲ့ပတ်သက်လို့ပေါ့လေဟိုလုံနေတဲ့ခြိုင်နေတဲ့ကိစ္စတွေကကိုဟိုလက်တွေ့ချင်းနေနဲ့ကွာချက်တွေရှိနေသလား
အခွန်ကတော့ကျွန်တော်တို့အခုလောလောဆယ်လူကြောအများဆုံးဖြစ်မှာပေါ့နော်ဆိုတော့အဓိကတော့ကျွန်တော်တို့ဒီမှာ informal economy ပေါ်တဲ့ဟိုတရားဝင်မဟုတ်တဲ့စီးပွားရေးပေါ့နော်တရားဝင်မဟုတ်တဲ့စီးပွားရေးဆိုတာဟိုမဟုတ်ပါဘူးဒီမူရစီးပွားပါညာတို့ကမဟုတ်ပါဘူးဒီပတ်ပုံတင်ထားတဲ့စီးပွားရေးကိုဘာလို့လဲကြီးတဲ့အခါကျတော့ဒီ formal economy တွေရဲ့ပုံစံတွေပေါ့လေဒီဆိုင်နဲ့ကနားနဲ့လုပ်တဲ့လူတွေသူတို့တွေကကျတော့မှတ်တမ်းဝင်နေတော့သူကအခွန်တွေပေးနေရတယ်ဒီလူတွေကကျတော့မပေးရဘူးဆိုပြီးတဲ့အခါကျတော့အခွန်တော့စီးကြတာတော့စီးကြပါသို့တော်လည်းအကုန်လုံးပါအောင်စီးကြပါဆိုရင်အတန်ကတော့ကျွန်တော်တို့ကြားနေရတယ်ပေါ့လေအဲ့ဒါတခုပေါ့နောက်တစ်ခုကတော့ခွန်ပေးရတာကလည်းတကယ်တမ်းတော့ခက်တယ်ဆိုတော့အတန်လည်းကြားရတယ်တချို့ကခွန်မှန်မှန်ကန်ကန်စောင့်နေကြတယ်ဒါပေမဲ့တကယ်တမ်းကျတော့ဆောင်မှုလည်းခက်နေတယ်ဆိုတော့ဟာလေးတွေလည်းကြားရတယ်ပေါ့နော်အဲ့တော့အခွန်ကတော့ခုလိုလိုဆယ်မှာလူကြောအများဆုံးပါပဲစီးပွားရေးနဲ့ပတ်သက်လူဝါရကကြားတော့လေဒါကျွန်တော်တို့ခုနကပြောတဲ့ဒီ CEO ရပြောတဲ့ဟာမှလည်းပါပါတယ်ကျွန်တော်တို့ Doing Business Ranking တို့ဘာလို့မှတကယ်တမ်းအဆင့်အတစ်ဆင့်တော့ပြန်ကျသွားတယ်ပေါ့လေ ဆိုတော့ကြောက်ရတော့အများကြီးတော့မဟုတ်ဘူးတစ်ဆင့်နဲ့ကြာသွားတာဆိုပေမဲ့သူကအဲ့မှာစီးပွားရေးလောကဆိုင်ရာလွယ်တယ်ဆိုတဲ့ဟာကိုပြတာဖြစ်တယ်လို့ကျွန်တော်တို့က181ကတော့ဒီရောက်ဒီပဲမှာ181ကတော့တော်တော်လေးကိုနေနေကျွန်တော်တို့ထက်မှာကလာဝူတို့ဘာလို့ကဆက်ရှိတယ်မလီတို့ဘာလို့ဆို24လ25လောက်ပဲရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါအရှင်းပါပဲဒါဒီစီးပွားရေးလောကဆိုင်ရာအခါမှာကျွန်တော်တို့ဘူရာမိုက်ခရိုကျွန်တော်တို့ဒီဌာနဆိုင်ရာချင်းချင်းဒီဌာနဆိုင်ရာအဆင့်လောက်မှာတွားတာရောကျွန်တော်တို့ဒီနိုင်ငံအဆင့်မှာလည်းနေနေလေးအဲ့ဒီတုံတာနေရာကြီးကျွန်တော်တို့ဖြစ်နေပေါ့နော်။ဘာကြောင့်ဖြစ်ရလဲဆိုတော့အတိအကျတော့မသိရဘူး။သို့တော်များလည်းအဲ့ဒီလိုတုံဆိုင်တာလေးတွေကတော့ကျွန်တော်တို့ကဒီထိတ်တုံးပြည်တော်စုစင်မာရောကျွန်တော်တို့ဒီအောက်ပိုင်းကဒီစီဝါရေးစုံကအတိလေးပေါ့နော်။မြို့နယ်တို့ဘာလို့အဲ့ဒီစင်မာကိုဖြစ်နေဆိုတော့ကျွန်တော်ကြားရပါတယ်ဗျာ
။ Okay ။ဆရာဦးမင်းခင်ကိုကျွန်တော်တို့ပြန်ဆက်သွယ်လို့ရပါတယ်။ဆိုတော့ဆရာဦးမင်းခင်ဆက်ဆိုကျွန်တော်တို့ဒီဟိုဆွေးနွေးပွဲမှာဟိုပါဝင်တဲ့ဒီတော်တာရှင်တချို့မှတ်ချက်ပေးသွားတာရှိပါတယ်သူတို့ပြောထားတဲ့အထက်မှာပြန်ပြီးကောင်းတော့မယ်ဆိုလို့ရှိရင်တော့ဒီလက်တလော့ဒီအစိုးရတဲ့လက်ထက်မှာချမှတ်တယ်မူဝါဒတွေဥမာဆိုလို့ရှိရင်အခွန်တုတ်စီးချက်တဲ့ကိစ္စမျိုးတွေလို့ကိစ္စတွေကလက်တွေ့အခြေအနေနဲ့လည်းကွာဟနေတယ်ဆိုတဲ့အမြင်တွေရှိပါတယ်နောက်တစ်ခုကဒီစီးပွားရေးလုပ်ငန်းရှင်ပိုင်ရဆိုရင်လည်းလောကကံရတဲ့နေရာမှာဒီအစိုးရဘက်ကဒီမူဝါဒချမှတ်တဲ့နေရာမှာတော်လက်မှုမရှိဘူးဆိုတဲ့အမြင်မျိုးတွေရှိပါတယ်ဆရာဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးမင်းခင်တို့ခင်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
ပထမဆုံးပြောမှာတော့ကျွန်တော်တို့ဖွဲ့ချုပ်ရေးဘူးစီးပွားရေးကော်မတီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကပါတီဘက်ကဆရာပါနော်ကျွန်တော်တို့မူဝါဒစီးပွားရေးနဲ့ပတ်သက်တဲ့မူဝါဒကိုကျွန်တော်တို့ရေကောက်ပဲမတိုင်ခင်တည်းကခြားခဲ့ပါလေနော်အဲ့ခြားခဲ့တဲ့မူဝါဒကိုဒီကနေ့အစိုးရကနော်ပြည်ပြည်ကအောက်တဲ့ဖော်နိုင်မလားဆိုတော့အဲ့လိုဖော်နိုင်တဲ့အချိန်ကြီးကျွန်တော်တို့မရောက်သေးပါဘူးနောက်ပြီးတော့ကျွန်တော်တို့ခုံကိစ္စမှာဆိုရင်ကျွန်တော်တို့အနေနဲ့ဒီအထူးကအခွန်နဲ့ပတ်သက်တဲ့စီမံခန့်ခွဲမှုကိုအပြောင်းလဲလုပ်ဖို့ဟာအဓိကလို့ကျွန်တော်တို့ယူဆပါတယ်။ဆိုတော့ဟိုဒီတိုင်းပြည်ဝင်ရေးကြေးရေးအချိန်ဒီဟာကျွန်တော်တို့တိုင်းပြည်အချိန်ပုံမှာအမူတည်ပြီးတော့နော်အခွန်ကိုဟလာအခွန်ရဲ့အခြေခံချက်နဲ့အခွန်ဟိုပြီးတော့ရည်ရွယ်ချက်တွေခုံကောက်မယ်ဆိုတဲ့အစားမှာဟိုချင်းကဘုံနည်းနည်းကျွန်တော်တို့ကိုယ်လိုရရှိပါတယ်။ကိုယ်လိုရရှိတဲ့အခါကျတော့ဒီအခွန်စီမံခန့်ခွဲမှုကိုအပြောင်းအလဲမလုပ်နိုင်ခင်မှာဖြစ်အောင်မလုပ်နိုင်ခင်မှာအခွန်ကောက်တာရှိလာရင်ဒီပေါ်မှာဟိုကျရင်ဖြစ်တာရှိပါမယ်ကျွန်တော်တို့တက်ရောက်တာရှိနေပါတယ်။ဒါတစ်ချက်နောက်တစ်ချက်ကဟိုဆောဘကျွန်တော်ဆောဘကပြောခဲ့တဲ့ဒီဟိုဖြစ်အောင်ဟိုအောက်ကမပေါ်နိုင်တဲ့ကိစ္စကျွန်တော်တို့တော့ကျေတာကျွန်တော်တို့မှလုံလောက်တဲ့ unit တွေရှိတယ်။ဘဝရအပါဝင်ပေါ့ဒီ unit တွေကိုဟာတကယ်တမ်းဟိုပေါ်ပေါ်နိုင်တာအစိုးရတဲ့အနေနဲ့ဆိုရင်ပြည်သူချက်ကြတာကိုဟာဟိုစီမံကိန်းဆက်ပြီးတော့ဟာအကောင့်တွေဖွင့်ရမယ်ဟိုတာဝန်အစိုးရတာဝန်ပါ။ဒါပေမဲ့အစိုးရအနေနဲ့ဖြည်းဖြည်းအောင်အကောင့်တွေမဖွင့်နိုင်တာမျိုးဟာကျွန်တော်တို့ဟိုပြည်သူဟိုပြည်နေရတဲ့အခက်အခဲပါ။ဆိုတော့ဆရာဌာနဆရာရင်းနဲ့ပုံဆိုင်တာပေါ့ကျွန်တော်တို့ဟိုတားတော့ဒီဌာနဝင်ရည်ရည်ပြောတဲ့ဆရာချင်းချင်းပေါ့တချို့ဌာနတွေဖြည်းဖြည်းအောင်ပြောင်းနေတာတွေရှိပါတယ်ဥပမာစီးပွားကူတိုင်းဌာနမျိုးမှာအောက်ခြေပိုင်းမှာသူတို့နဲ့ဆက်စပ်နေပိုင်းမှာဖြည်းအောင်ပြောင်းနေတာရှိပါတယ်ဆိုတော့ဟိုဌာနအများစုကတော့ဟိုတကယ်လက်တွေ့အကောင့်တွေဖော်တဲ့အပိုင်းမှာအင်တာအားနဲ့နေပြီးတာကျွန်တော်သိရပါတယ်ဒါကြောင့်ကျွန်တော်တို့အခုတော့အစိုးရနဲ့ပြန်ပြီးတော့ကျွန်တော်ဒီကိစ္စကိုဟိုဆွေးနွေးနေပါတယ်
ဟုတ်ကဲ့
ဆိုတော့ဒီမူဝါဒတွေကိုတိတိကျကျကျွန်တော်တို့ပါရီယမူဝါဒတွေကိုအကောင့်တွေထွန်နိုင်မှုနော်ဒီဥစ္စာတွေပေါ်မှာလက်တွေ့ဆောင်ရွက်နေကြလားစီမံကိန်း action plan ပေါ့ဒါမျိုးတွေထွန်နိုင်ကြတယ်ဘယ်လိုလုပ်နိုင်လဲဆိုတော့ကျွန်တော်တို့အနေနဲ့တော့ပါတီသက်တာနေတော့လှစားပြီးကြိုးစားနေပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုမှတ်ချက်တွေရေးသားပြဖို့ထားတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်လို့ဖော်ပြခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့ Facebook ပေါ်ကနေပေးထားတဲ့မှတ်ချက်တွေရှင်းနေပါတယ်ရှားပေါင်တချို့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သောရရှင် Greenmount ဆိုသူကတော့အစိုးရတဲ့ဆိုပေမဲ့တဲ့ပြည်သူလူထုကြိုက်ဘာမှမရှိသေးဘူးလူထုကြိုက်လက်တွေ့လောက်ခွင့်ရှိသူကလည်းရောင်းလေလေလှုပ်တင်တာကိုမလှုပ်တင်တာကိုရှောက်လို့တော့ဘာတိုးတက်မှုရှိမှာလဲလူထုကတော့အလုတ်လက်မဲ့များလာတာကလွဲလို့ဘာမှမတိုးတက်ဘူးစီယုံတော့ကတော့ကျမသာမြန်မာနိုင်ငံကိုအုပ်ချုပ်ရရင်ဘာဖြစ်တယ်ညာဖြစ်တယ်နဲ့အခုကဘာမှမဖြစ်ညာပဲညာနေတယ်လူတို့ဘဝတွေကရေတိမ်နှစ်နေတယ်လို့ပဲခံစားရတယ်ဆိုပြီးရေးထားပါဗျ။နောက်ထပ်သောရရှင်ကိုကိုဆိုသူကတော့စိတ်ညစ်မိတာတော့အမှန်ပဲတဲ့
စီးပွားရေးသမားတွေတောင်ညင်းညူပြနေရင်လက်လုံလက်စားတွေကိုစာနာကြည့်ပေါ့စီးပွားရေးအခြေခိုင်မှကြံတဲ့ကိစ္စတွေမှာပြည်သူတွေကကူညီနိုင်မှာပေါ့အခုဟာကအဓိကဖြစ်တဲ့စီးပွားရေးကကြက်ဆင်းနေတာအတိတာကြီးအပြစ်လည်းမတင်လိုပါဘူးမတင်လည်းမတင်ရဲပါဘူးလောလောဆယ်ကြာနေတာကစိတ်ဓာတ်တွေပဲဆိုပြီးရေးထားပါတယ်အန်ဂယ်ကြီးဆိုတဲ့သူကတော့စီးပွားရေးသာမတိုးတက်တာဘယ်ဆိုင်ကြည့်ကြည့်ဝယ်သူစားသူအပြစ်ပဲအလကားပေးနေကျွေးနေတဲ့အတိုင်းပဲတဲ့နောက်တော်ရရှင်ဖွားကြီးဆိုသူကတော့စီးပွားရေးမကောင်းလို့ကိုယ်နိုင်ငံကိုမိသားစုကိုဆွန့်ပြီးသူများနိုင်ငံကိုထွက်နေကြရတာပေါ့ဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီမှာပဲ Facebook ကနေပြီးပေးပို့ထားတဲ့တချို့လည်းရှိပါသေးတယ်။သူကတော့တယောက်ကမထွေးဆိုတဲ့တယောက်ပါ။သူကတော့မြမစီးပွားရေးမှာဆင်ရနာရှင်နဲ့ပေါင်းစားခဲ့တဲ့ Chronicle ကိုဦးစားပေးတဲ့စနစ်ရှိနေသေးတယ်။ပြည်သူတွေရဲ့စီးပွားရေးတည်တာပြောင်းလဲခြင်းမရှိပဲလုပ်ပိုင်ခွင့်ဆုံးရှုံးပြီးအမြဲဆင်းရဲနေမှာပါတဲ့။နောက်တစ်ခုကတော့လေးတို့တော်ဆိုတဲ့အကောင့်ပါရှင်မှာသူကတော့မြမစီးပွားရေးကိုချုပ်ကန်ထားတဲ့လူတစုကနိုင်ငံစီးပွားပြည်အောင်လုပ်နေလို့ပါတဲ့ဆိုပြီးရေးပါတယ်သူနောက်တစ်ခုကတော့ညီပေါင်းဆိုသူပါသူကတော့ဥပိုင်ကစစ်တပ်ကိုပိုင်တဲ့ခရိုနီတွေကလည်းသူတို့လူတွေပဲပြည်သူစုအောင်ခတ်တွေ့အောင်သူတို့ပဲလုပ်နေတယ်ကန့်လန့်တိုက်တဲ့ဝန်ကြီးဌာနတွေစီးပွားရေးလုပ်ငန်းရှင်တွေအချင်းပြတ်ဝင်တဲ့တချို့ကြောင့်နှိမ့်ခွင့်နေမှာပါပဲတဲ့ပြည်သူစုရဲ့အခက်ခဲတွေပါဆိုပြီးသူကရေးပါတယ်နောက်တစ်ခုကတော့ရောင်နေဦးဆိုတဲ့ပုဂ္ဂိုလ်ပါသူကတော့စီးပွားရေးတိုးတက်ဖို့ဆိုတော့လူတိုင်းလုပ်ငန်းလုပ်ဖို့လိုပါတယ်အခုတော့ကျွန်တော်တို့စီမားကလုပ်ငန်းရှာဖွေမှုပြဿနာနောက်လုပ်ငန်းလုပ်ချင်တဲ့လူတိုင်းကိုအခွင့်အရေးပေးနိုင်နေဆိုရင်တော့စီးပွားရေးလည်းအလိုလိုတိုးတက်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီလိုပြောရတာကလည်းအခုအစိုးရကိုယုံကြည်ရလဲပါပါတယ်ဆိုပြီးသူကရေးပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပဲစာရေးပြဖို့ထားတဲ့စာဆောင်လည်းရှိပါတယ်ဒေတဲ့သူကတော့ဒီတကုံမျိုးသက်ကဥလာထွန်းဖြစ်ပါတယ်ဥလာထွန်းရဲ့စာကိုမဆုမွန်ဖတ်ပြပေးပါခင်ဗျအ
ရက်သားအစိုးရတက်တန်းနှစ်နှစ်မပြည့်သေးတာအမှန်ပါအရင်ကအရက်သားဆိုရအမိခံသမရဦးသိန်းစိန်ခေါ်ဗိုလ်ချုပ်ကြီးသိန်းစိန်လက်ထက်ကစိုးမွေတွေကိုဆက်ခံခဲ့ရတယ်ဆိုတာကလည်းအမှန်ပါဒါပေမဲ့ဒီချက်တွေဟာစီးပွားရေးစီမံခန့်ခွဲအကောင့်ထည့်ဖို့ဆောင်ရွက်မှုမှာအားနည်းချွတ်တက်မှုတွေအတွက်အဖြစ်သို့မဟုတ်စင်ကြေတွေမဟုတ်ပါဘူးအထိုက်လျောက်ဆိုသလိုတော့အခြေအနေတစ်ခုမဟုတ်ချရှိတင်တာပါကျွန်တော်တို့လိုတာမန်လူတွေကိုတွေ့မျက်မြင်ကြုံတွေ့နေရတာကတော့အစမတန်နှုံးနဲ့ဆက်လက်တက်နေတဲ့ဈေးနှုန်းတွေကအထင်ရှားပါ။ဥပမာအရင်တုန်းက BBI လို့ခေါ်တဲ့ဆေးဝါးစက်ရုံကထုတ်တဲ့ Paracetamol လို့ Bamitun လို့ဆေးရသားသုံးအခြေခံဆေးလေးတွေရဲ့တက်လာတဲ့နှုံးက25ရာခိုင်နှုံးနဲ့100ရာခိုင်နှုံးလောက်တက်လာတာပါ။မာဆာလာခေဝန်ထမ်းကနေပင်စင်စားဖြစ်လာတဲ့သားသမီးကစောင့်ရှောက်ထားလို့8000တန်းတူနှစ်လက်ထောပတ်စားရပေမဲ့ဒီလောက်တက်နေတဲ့ဈေးတွေနဲ့ဘယ်လိုစားတော့ရမလဲမစင်စားရဲအောင်ဖြစ်ရတာပါ။အထင်ရှားဆုံးသိတာမြင်တာနေတဲ့မြင်ကွင်းတစ်ခုကတော့ဆေးရုံတို့ရဲစခန်းတို့တုတ်တန်တို့ကိုမစီကားအပ်တဲ့နေရာတွေလို့ဆိုရိုးစကားရှိခဲ့ပေမဲ့အခုနောက်ဆုံးပေါ်နေရာတစ်ခုစံချိန်ချိုးတဟုံတို့တိုးလာနေတဲ့နေရာကနိုင်ငံကုလက်မှတ်ထုတ်ပေးတဲ့နေရာဖြစ်နေပြီလေနေ့စဉ်နေ့တိုင်းလိုလိုထောင်နဲ့ချီတဲ့လူငယ်လူရွယ်ကြားမှငယ်တွေဟာနိုင်ငံကုလက်မှတ်တရားဝင်ကင်ပြီးတော့ထိုင်းတို့မလေးရှားတို့ဘက်မှာကြာပတ်အလုပ်လုပ်ဖို့ထွက်နေကြတာတပြီလုံးကြေးရွာအနှံဖြစ်နေလို့နေဒီမှာအလုပ်သမားရှားတာကောက်ဆိုင်စပရိတ်စလုပ်သားတွေရှားတာတွေနေရာအနှံ့မှာဈေးနှုန်းမကျသေးတာလက်ခံရမှာဖြစ်ပေမဲ့တိတ်ပြီးတအားကြီးတက်ဖို့တော့မသင့်ပါဘူး။နောက်ငွေအကျွေးဆိုတာတရားချက်ဖြစ်နေပါပြီ50တန်းမရှိတော့ပါဘူး။အမေရိကန်မှာပြားစေတွေတုံးလို့ရနေတယ်လို့ထိုင်းနဲ့ကမ္ဘောဒီးယားမှာလည်းပြားစေတွေရှိသေးတယ်ပြဆိုပြီးဥလာထွန်းတကုံမျိုးတစ်ကရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတစ်ဥလာထွန်းပြဖို့သွားတဲ့စာပါသူစာထဲမှာတော့ဒီဟိုအလောက်ကန်ခွင်လဲအားနေနေတဲ့ကိစ္စမျိုးတွေပါတယ်နောက်စောစောကဒီစောပိုင်းမှာဒီတော်တော်ရှင်တချို့ကဟိုထောက်ပြသွားတဲ့ကိစ္စတွေကတော့ဒီမြမစီးဝိုင်းမှာဒီတစ်ချိန်လုံးကတော့ဒီဟိုအာဏာရတဲ့လူတွေနဲ့ပေါင်းပြီးစားကြတဲ့ဒီခရိုနီလို့ခေါ်တဲ့လုပ်ငန်းရှင်တွေရဲ့အန်ရီနဲ့ပတ်သက်လို့ထောက်ပြသွားပါတယ်ဆိုတော့လက်တလောအခြေအနေမှာပေါ့လေအခုကျွန်တော်တို့အစီအစဉ်ဟိုညီကောင်မချုပ်ခင်မှာကျွန်တော်ဆရာဦးမင်းခင်ရဲ့သဘောထားကိုကျွန်တော်ကြားချင်တာတော့အခုလောလောဆယ်အခြေအနေမှာဒီစီးဝိုင်းအခြေအနေတွေပေါ်မှာလူလူချားမအောင်လုပ်ငန်းရှင်တွေချားမအောင်အားမလို့အားမရအခြေအနေတွေဖြစ်နေအောင်လက်တလောမှာတက်မှတ်နိုင်တဲ့လုံနိုင်တဲ့စာအုပ်တွေလက်တလောဆောင်ရွက်နိုင်တဲ့အခြေအနေတွေရောဘာတွေများရှိရလို့ဆရာအနေနဲ့သုံးသပ်မိလဲခင်ဗျာโอเคเสี่ยวเมคินจ้าล่ะมั้ยดิเสี่ยโอเคเสี่ยวเมคินไลน์อ่ะไม่จ้าอูဖြစ်နေဆိုတော့ကျွန်တော်ဒီကိုးဆေးရသူကိုမေးချင်ပါတယ်ကိုးဆေးရသူဆက်စောဟိုကျွန်တော်เสี่ยวเมคินကိုမေးချင်တယ်မေးခွန်းပဲကိုးဆေးရသူလည်းမေးချင်ပါတယ်ဆိုတော့လက်တလောချင်းနေမှာဒီစီဝိုင်းချင်းနေကိုကျွန်တော်တက်မှတ်ဖို့ဆိုလို့ချင်းဒီအစိုးရအစ်အနေနဲ့လုံနိုင်ကြိုင်နိုင်တာဘာတွေများရှိမလဲကိုးဆေးသူ
အဲလောကမှာတော့ဒီလုံနိုင်တယ်လောကလောအောင်လုပ်ပေးဖို့ပဲဗျာအဲ့အချိန်မှာနောက်ပြီးခါကျတော့ဒီအရင်နှီးပေါ့ကိုအရင်နှီးကကျွန်တော်တို့ရှားချက်နေတဲ့ခါကျတော့လုပ်ငန်းကျင့်တဲ့လူတွေချက်နေရဖြစ်နေတယ် ပြီးရကကြတော့လုပ်ငန်းစကျင်တဲ့လူကလည်းစလို့မရဖြစ်နေတယ်။ဒီနိုင်ငံတွေမှာတော့ဘာပြောအရင်ကြီးချာတာကျွန်တော်တို့ကလွယ်လေ။ဆိုရတာကြတော့ပြည်တွင်းရပဲဖြစ်ဖြစ်ပြည်ပရပဲဖြစ်ဖြစ်အရင်ကိုကျွန်တော်ကြီးလို့ပဲဖြစ်ဖြစ်ရှယ်ယာပေးလို့ပဲဖြစ်ဖြစ်ချာလို့လွယ်အောင်လုပ်လို့အဲ့ဒါလုပ်ပေးဖို့လိုရတယ်။အဲ့ဒါလုပ်ပေးလိုက်ရင်တော့ခုနကလုပ်ငန်းလုပ်ရလွယ်ရတာနဲ့ကျွန်တော်ပေါင်းလိုက်ရင်တော့လုပ်ငန်းတွေလည်းများကြီးလာမယ်။အဲ့ဒီကံလုပ်ကံလည်းကျွန်တော်တို့လုပ်သားလည်းခက်ရတာပြည်ပြီးတော့များလာမယ်။လုပ်ကံပိုပေါ်လာမယ်ပေါ့နော်။ဒါမျိုးဆိုရင်တော့ဒါရိုက်ကောင်းသွားနိုင်တယ်အစိုးရကနောက်တစ်ခုလုပ်ပေးရမှာတော့ဒီ infrastructure ပေါ့ဒီလမ်းမဆက်တွေကြီးကောင်းအောင်ကျွန်တော်လုပ်ပေးဖို့လိုရဲအဲ့ဒါဆိုရင်ဒါလမ်းမဆက်တွေကိုဖြတ်ခဲလို့ပေါ့နော်ဒါဆိုရင်ရန်ကုန်မြို့ရဲ့ကားချက်တာလည်းပါမယ်ပြီးရင်ရန်ကုန်နယ်မင်းလေးသွားလာလွယ်အောင်လုပ်တာလည်းပါမယ်အဲ့ဒါတွေပဲလုပ်လိုက်မယ်ဆိုရင်ကုန်စည်နှုန်းတွေကျွန်တော်တို့ကျသွားမယ်ပြီးခါကျရင်ဘာဖြစ်လာမလဲဆိုတော့တူးချင်းကိုထုတ်စွာတက်လာမယ်ဆိုရင်လေဆိုတော့အဲ့ဒီသုံးချက်ကတော့အဓိကလည်းများလုပ်လိုက်ရင်တော့ဒါစီးပွားရေးကပြန်ပြီးတော့ဥမော်လာလို့ရှိတယ်ဗျာ
โอเคဒါမဲ့ဆောစောဆရာဦးမခင်တစ်ချက်ထောက်ပြသွားတာရှိတာတော့ဒီအုတ်ချွေရန်နေရာပိုင်းကဒီအစိုးရဒီလက်ပတ်တဲ့ဒီအစိုးရဒီလက်ပတ်တဲ့အထက်မှာပါမလာတဲ့အားနည်းချက်တွေရှိနေတာလို့သူကတစ်ချက်ထောက်ပြသွားတယ်ဆိုတော့ဒီပိုင်းအောင်စီးပွားရေးမှာဘယ်လောက်ဒီဟိုတက်ရောက်မှုရှိနေတယ်လဲကိုဦးစည်သူ
ဟုတ်တယ်ဒါကတော့ဒီ UGC တက်လို့ဆိုဖောင်းပေါ့နော်ဒီဒီအုတ်ချွေရန်နေရာပြည်ရင်ကြောင်းလေးညီမကြီးမနှစ်ချက်ပေါ့တစ်ချက်ကတော့ပါလဲဆိုတော့အုတ်ချွေရန်ဒီအစိုးရကောင်ကစီးပွားရေးလုပ်တဲ့လုပ်ငန်းတွေကျွန်တော်ရှိနေသေးတယ်ဥမာဘန်နေပါတွေပေါ့လေညီမစီးပွားရေးတန်တွေပါတော့ဒီမှာအမကလုပ်ငန်းတို့ရှိနေကြတဲ့ခါကျတော့ဒါကြီးတွေကလည်းတော်တော်ကြီးရဲ့လုပ်ငန်းတွေဖြစ်တဲ့ခါကျတော့ဒီဆိုရလို့ဝန်ထမ်းတွေနဲ့လည်းရတယ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကောင်းကောင်းလေဖို့ဆိုရင်ဒါကဆိုရပိုင်းကဒါပြောင်းဖို့လိုတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ပါလဲဆိုတော့ဆိုရတိုင်းနေနဲ့ပဲရက်ကြည့်ပြီးတဲ့ခါကျရင်ပြောစီးပွားရေးခြေနေဒီကမြေကန်ကောင်းအောင်လုပ်ပေးဆိုတဲ့ခါမှာလည်းဒီဘီယိုကရေစီရန်နေရတယ်အာကိုပြီးတော့ကျွန်တော်တို့လောရမှာဖြစ်နေတဲ့ခါကျတော့အဲ့ဒီတစ်ချက်ကြောင့်ဒါဆရာကြီးမင်းခင်ကကျွန်တော်ပြောတော့တာဖြစ်ပါလိမ့်အဲ့ဒါပေမဲ့ကြာရလေကျွန်တော်တို့ကဒီဘီယိုကရေစီကိုဖော်မလို့ဆိုနေတယ်ပုဂ္ဂလိကကဏ္ဍကိုလုံးဝရအောင်ဖြစ်ပေးလိုက်အောင်ပေါ့နော်ခုနကကျွန်တော်ပြောတဲ့ဒီရင်းနှီးရရလွယ်အောင
်
ဒါကြီးလုပ်ပေးလိုက်မယ်ဆိုရင်ဒါတကယ်တော့ဘီယိုကရေစီရန်နေရအောင်ကျွန်တော်စောင့်ရရမလို့ပါဘူးခင်ဗျာဟုတ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးစည်ရဲ့သူ NLD ပါတီစီဝိုင်းကော်မတီဝင်ဦးမင်းခင်ကိုယ်တိုင်ပါဝင်ဆွေးနွေးတဲ့သူတွေစာရီမှတ်ချက်တွေရေးသားပေးဖို့တဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။တနင်္ဂနွေနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစည်းအဝေးကိုတော့လိုင်းတိုမီတာ30နဲ့40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်။ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေထိုးလာနေတဲ့ချိန်ထဲမှာပဲ American Donald Trump ဟာ Pacific သမုဒ္ဒရာထဲမှာရှိတဲ့ Hawaii ပြည်နယ်ကိုရောက်ရှိနေပြီးတော့အဲ့မှာရှိတဲ့ American ရဲ့ Pacific စစ်ဌာနချုပ်ကသမ္မတ Donald Trump ကိုကန့်သတ်အဆင့်အစည်းအဝေးခန်းစာကိုတင်ပြခဲ့ပါတယ်။ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ဟာ Air Force One လေးနဲ့ Hawaii မှာရှိတဲ့ Hickam Leaders Camp ကိုတောက်ကြနေကရောက်ရှိလာခဲ့ကြတာဖြစ်ပြီးတော့အဲ့နောက်တော့သမ္မတ Trump မှာ American Pacific စစ်ဌာနချုပ်က Marine Test Camp ကိုတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။2012ခုနှစ်တုန်းကလေပြားနိုင်ငံဘန်ဂါစီမြို့မှာရှိတဲ့ American ကောင်စစ်ဝင်ရုံးကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတအုပ်ကို American ပြည်ထောင်စုမြို့တော် Washington DC ကပြည်ထောင်စုတရားရုံးမှာပထမဆုံးအကြိမ်အဖြစ်နဲ့တောက်ချနေတုန်းကရုံးတင်စစ်ဆေးခဲ့ပါတယ်။လေပြားနိုင်ငံသား Mustafa El Iman ကို American အစိုးရပိုင်းစောက်အုံကိုတိုက်ခိုက်စဉ်တစုံတယောက်ကိုတတ်မှုနဲ့လူသေစေတဲ့အကြမ်းဖက်မှုအတွက်လက်နက်ပံ့ပိုးမှုတို့နဲ့တရားစွဲဆိုထားတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကလာစ်ဗေးဂတ်မြို့မှာပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့ဂီတဖျော်ပြီးပွဲအတွင်းလူ58ယောက်ကိုတနက်နေ့ပြစ်ဒဏ်ခဲ့တဲ့သူဟာလွန်ခဲ့တဲ့နှစ်အတွင်းငွေချေးအမြောက်အများကိုဆုံးရှုံးခဲ့တယ်လို့လာစ်ဗေးဂတ်မြို့ရဲမှူးကြီးကပြောလိုက်ပါတယ်။အင်အားဖြင့်တိုင်ဖုန်းမုန်တိုင်းကြောင့်စနေနေ့မနက်ပိုင်းတုန်းကတော့ဗီနန်နိုင်ငံမှာမြေပြိုကျပြီးတော့အနည်းဆုံးလူ3ယောက်သေဆုံးပြီးအပျက်စီးတွေအတော်များများလဲရှိခဲ့ပါတယ်စပိန်နိုင်ငံကနေကတလုံးနီးယားဒေသခွဲထွက်ရေးပြီးခဲ့တဲ့သတင်းဘက်ကဆောင်ရွက်ခဲ့တဲ့ကတလုံးနီးယားခွဲထွက်ရေးအစိုးရဝန်ထမ်း၈ယောက်ကိုစပိန်တရားသူကြီးကထောင်ဒဏ်ချမှတ်လိုက်ပြီးနောက်တရက်မှာပဲကတလုံးနီးယားဒေသသမ္မတအတွက်နိုင်ငံတကာဖမ်းဝရမ်းကိုထုတ်ပြန်လိုက်ပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရမှုကမဆွမှုဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Elsendos ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VO American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.